သာသနာတော်တက်ကြရ2560ပြည့်နှစ်ကောဇာတက်ကြရ1388ခုနှစ်ကဆုံလပြည့်ကျော်15ရက်ခရစ်နှစ်2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆံဂေပရိရေစီတီဒေါက်တာဦးမောင်မောင်ဒေါ်မီယုသမီးမချူသိမ်းမောင်မိသားစုများ၏ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝန်ဆရာတော်ဤတတိပဋ္ဌာန်အင်း၅ရဲ့အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မာတတိပဋ္ဌာန်တရားတွေကိုရှုပွားအထုကြတဲ့ယောဂီသူတော်စင်များနှင့်တရားနာပရိသတ်များကိုဘုန်းကြီးဓမ္မဒါနတရားအလူပိလူမာကတတိပဌာနာသုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့တတိပဌံဂုံရီပြတရားတော်ဆိုတဲ့အမည်နဲ့ဘုန်းကြီးဓမ္မဒါနတရားအလူပိလူမာပါတတိပဌံဂုံရီပြတရားတော်ဘာတရားတော်လဲတတိပဌံတရားရဲ့ဂုံကြီးတွေကိုဘုန်းကြီးထုတ်ဖော်ပြီးတော့ဟောကြားပေးသွားမှာပါဒီတတိပဌံတရားတွေကိုရှုခြင်းအပြင်ပွန်းများခြင်းအပြင်အထုတ်ခြင်းအပြင်မိမိတို့ရဲ့လက်တွေ့ရနိုင်တဲ့အကျိုးတရားပေါ့မိမိတို့လက်တွေ့နေအပြင်ရနိုင်တဲ့အကျိုးတရားအဲဒီကရရှိတဲ့အကျိုးတရားကြောင့်အပယ်ဆင်းရဲတွေလွတ်နိုင်ကြောင်းနေစင်ရခသိနေလွတ်နိုင်ကြောင်းမျိုးကိုဘုန်းကြီးတို့ဒါတတိပဌံတရားရဲ့ဂုဏ်ကြီးတွေကိုထုတ်ဖော်ပြီးတော့ဟောကြားပေးမှာပါဒီတတိပဌံတရားကိုကျင့်ကြံပွားများအားထုတ်ခြင်းအပြင်စိတ်ဆင်းရဲမှုတွေလည်းပဲကင်းစင်စေနိုင်တယ်ကိုယ်ဆင်းရဲမှုတွေလည်းပဲကင်းစင်စေနိုင်တယ်လက်တွေ့အားထုတ်ကြည့်ရင်လက်တွေ့အားထုတ်နေတဲ့အချိန်မှာစိတ်ဆင်းရဲကိုဆင်းရဲတွေကင်းစင်စေနိုင်ပါလေ။ပါရမီတို့ရှိတဲ့ပုဂ္ဂိုလ်ဆိုရင်အပယ်ဆင်းရဲကစံလွတ်မြောက်စေနိုင်ပါလေ။ပါရမီပြည့်ဝရှိတဲ့ပုဂ္ဂိုလ်များဆိုရင်ကတော့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာပေါ့။ဆင်းရဲအလုံးကလွတ်မြောက်မှုချမ်းသာကိုရနိုင်တဲ့အဆင့်တရာမိမိတို့ရရှိသွားနိုင်ပါလေ။ဒါကြောင့်မို့ဒီတတိပဌံတရားကိုပဲဘုန်းကြီးတို့နာနဲ့ပိုင်းချိန်မှာဆိုရင်ရှုမှတ်ပွားများအထုတ်တတ်ဖို့အတွက်ဘုန်းကြီးဟောကြားပေးနေပါတယ်တတိပဌံ၄ပါးရှုမှတ်ပုံတွေဟောကြားပေးသွားပြီနောက်ဣရိယာပဌာပိုင်းမှာကိစ္ဆံတောဝါကိစ္ဆံမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပ္ပဇာနာတိတယံနောဝါတယံနောမိတိပ္ပဇာနာတိလို့အဲဒီမှာဣရိယာပဌာပိုင်းမှာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပုတ်၄ပါးရှုပွားအထုတ်ပုံတွေကိုလည်းပဲမြတ်စွာဘုရားဟောကြားထားတယ်ဟောကြားထားတဲ့အတိုင်းပဲဘုန်းကြီးတို့အခုယောဂီသူတော်စင်များကိုလက်တွေ့တရားစခန်းဝင်ရောက်ပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်တွေရှုတတ်မှတ်တတ်ပွားများတတ်အာထုတ်တတ်အောင်နန္ဒပိုင်းချိန်မှာဘုန်းကြီးသင်ကြားပြီးတော့ဟောကြားပေးနေပါအဲ့ဒီတတိပဌာနသုတ်တံဒေသနာတော်မှာလာတဲ့အတိုင်းပေါ့ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးတော့ရှုမှတ်ရင်ဖြစ်စီရတဲ့ဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စီဈဉ္ဉံဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စီလျောင်းနဲ့ဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စေဘယ်ဣရိယာပုနဲ့ပဲရှုမှတ်ပေါ့အဲဒီလိုရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာတတိတမာရီတွေတနေ့တဲ့တနေ့တစ်ချိန်နဲ့တစ်ချိန်တနေ့တဲ့တနေ့တိုးတက်ပြီးတော့လာတာကိုတွေ့ရပါလိမ့်မယ်အဲဒီလိုတတိတရားတွေအားကောင်းလာတာနဲ့မြစိတ္တကြည်မှုတမာရီတရားတွေထက်သန်အားကောင်းလို့အဲ့လိုတမာရီတရားတွေအားကောင်းလာတာနဲ့အမှရုံဏကိုအမှန်သိတဲ့တမာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်ဖြစ်လာပါလိမ့်မယ် အဲ့ဒီတမာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်လေးဖြစ်လာပြီဆိုရင်ပေါ့အရှိကိုအရှိအတိုင်းအမှန်ကိုအမှန်အတိုင်းရုပ်ကိုရုပ်အတိုင်းနာမ်ကိုနာမ်အတိုင်းမမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာဆင်းရဲတဲ့အတိုင်းအဆုမရတာအဆုမရတဲ့အတိုင်းကိုသိပြီဆိုရင်ဒါတမာဒိဋ္ဌိဝိပဿနာဉာဏ်ဖြစ်ပါလေဝိပဿနာတမာဒိဋ္ဌိဉာဏ်ဖြစ်ပါအဲ့လိုဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်ပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဘာဝိတ္တဗုံလိကတာဒိဋ္ဌိဝဓမ္မေနိဗ္ဗာန်ပပိတုဘာဝိတ္တပွားများနေလို့ရှိရင်တဲ့ဗုံလိကတာကျိန်ဖန်များစွာပေါ့ထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီကျိန်ဖန်များစွာအလေးလာပြုပြီးတော့ရှုမှတ်ပွားများအာထုတ်နေမယ်ဆိုရင်အဲ့ဒီအာထုတ်နေတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေယခုအာထုတ်နေစဉ်မှာပဲနိဗ္ဗာန်နိဗ္ဗာန်ကိုပပိတုရစီရောက်စီနိုင်တယ်အာထုတ်နေစဉ်မှာဆိုတော့ဘုန်းကြီးတို့ယောဂီများတထိုင်အတွင်းမှာရနိုင်တယ်ဘယ်နှထိုင်အတွင်းမှာလဲဧကတနေနိသိဏောဝတဏှာတထိုင်အတွင်း၌တာလျင်တပ္ပတဝေအလုံးစုံသောအတောတရားတို့ကိုခေပတဝါကုန်ခန်းစီ၍အရဟတံအရဟတဖုသူပကုဏတိရစီရောက်စီနိုင်တယ်ဘုန်းကြီးမင်းကဒီတတိပဋ္ဌာန်ရဲ့ဂုံကြီးပြရရှိတဲ့တထိုင်အတွင်းမှာရရှိသွားတဲ့တရကလေးတစ်ခုကိုဘုန်းကြီးထုတ်ပြီးပြောခဲ့ပါတယ်ဝိဇ္ဇာဆိုတဲ့ထေရီမာလေးအဲ့ဒီဝိဇ္ဇာဆိုတဲ့ထေရီမာလေးဟာပထမစပြီးတော့အာထုတ်စဉ်ခကန္နတုံကတော့ဒီစိတ်လေးရဲ့တည်ငြိမ်မှုရဖို့အတွက်သူဟာအထူးကြိုးစားယူတာတခါတည်းဟာမှရှုမှတ်လို့မရလို့စိတ်တည်းကြာစေအားရင်းငယ်အဲ့ဒီခံမျိုးမှဆိုရင်မိမိမှာသာသနာတော်ကနေပြီးတော့လူလဲလူတဲ့စိတ်ဆန္ဒတွေထိအောင်ဖြစ်သွားတာတခါပြန်ပြီးမိမိကိုယ်ကိုမိမိပြန်အားပေးပြီးတော့ကြိုးစားအားထုတ်ရင်းနဲ့ပဲမိမိရဲ့ဥပ္ပစေဆရာဖြစ်တဲ့ကမ္မဌာနာစီရခေမာဒေဒီဘိက္ခုနီမကြီးကနေပြီးတော့အားလုံးတံဝေကဉာဏ်ဖြစ်အောင်ပြောပြီးတော့အဲ့ဒီမှာရှုမှတ်ပုံလေးတွေကိုတင်ပြပေးလိုက်တဲ့အခါကျတော့မိမိရဲ့ဆရာသမားညွှန်ပြတဲ့အတိုင်းရိုးရိုးသေးသေးလိုက်နာပြီးကျင့်သုံးအားထုတ်သွားတဲ့အခါကျတော့တထိုင်အတွင်းမှာယဟန္တာဖြစ်သွားတယ်။ဘယ်နှထိုင်အတွင်းမှာလဲ။တထိုင်အတွင်းမှာ။အဲ့တော့ဒီသတိပဋ္ဌာန်တရားဟာမိမိတို့အတွက်အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလား။တထိုင်တွင်တောင်တရားရနိုင်တယ်ဆိုတော့တကယ်ကိုအာကိုတိုက်တဲ့တရားပါတကယ်ကိုလှုပ်ကြည့်တဲ့တရားပါတကယ်အာထုတ်ကြည့်တဲ့တရားပါတကယ်လက်တွေ့အာထုတ်ရင်လက်တွေ့အကျိုးရမှာပါသို့တော့ချက်ချင်းကြီးကတော့သိတ္တိကျင့်မှုတမာရီရဖို့အခက်အခဲရှိပါလေအဲ့ဒါကိုဇွဲကောင်းကောင်းနဲ့ကြိုးစားပြီးတော့အာထုတ်သွားဖို့ပါဘုန်းကြီးတို့မြတ်စွာဘုရားသာသနာ့မှာအင်မတန်ထင်ရှားခဲ့တဲ့တာမဏိငယ်လေးတစ်ပါးရှိပါပဏိတဆိုတဲ့သာမဏေငယ်လေးဟာခုနှစ်နှစ်သားအရွယ်နဲ့ပဲရှင်သာရိပုတ္တရာမထေရသူမြတ်ထံရောက်ရှိပြီးတော့အဲဒီမှာရှင်ပြုခုနှစ်ရက်တိုင်တိုင်မိဘများကလည်းပဲတားလေးရဲ့ရှင်ပြုပွဲမှာခုနှစ်ရက်တိုင်တိုင်ဖျားမှုရှိတဲ့သံဃာတော်များကိုဆွံ့ကတ်တယ်ဘယ်နည်းဆွံ့ကတ်တယ်လဲခုနှစ်ရက်တိုင်တိုင်အဲ့ဒီလိုခုနှစ်ရက်တိုင်တိုင်ဆုံးကတ်တဲ့အခါကျတော့ဆုံးကတ်ပြန်တော့လည်းပဲဒီတာမဏေလေးကြိုက်တတ်တဲ့ငခြင်းသာဟင်းနဲ့ဆုံးကတ်တယ်။ဘာဟင်းနဲ့ဆုံးကတ်တာ။ငခြင်းသာဟင်းနဲ့ဆုံးကတ်တယ်။မိဘများကအဲ့ဒီမှာခုနှစ်ရက်ပြည့်တဲ့အခါကလည်းကျတော့မိဘများကသားလေးမပြောရင်လည်းလူကိုလဲပြီးတော့ခေါ်သွားဖို့ပဲပြောရင်လည်းသာသနာတော်မှာဆက်လက်နေဖို့အဲ့ဒီမှာသာမဏေငယ်လေးကသာသနာမှာပျော်နေတဲ့အတွက်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုအပ်ပြီးတော့မိမိတို့ကတော့လူမှုရေးစီးပွားရေးလုပ်ငန်းတွေပြန်ပြီးလုပ်ရအောင်မှဖြစ်တဲ့အတွက်ပြန်ညအဲ့ဒီမှာဆုံးကပ်ပင်ပုဂ္ဂိုလ်မရှိတဲ့အခါကလည်းကြတော့ဘုရားမှုရှိတဲ့တန်ဃာတော်တွေဆုံးခံကြွရတယ်။ဘာလို့ကြွရတာလဲ။အဲ့ဒီမှာဆုံးခံကြွတဲ့အခါမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့တန်ဃာတော်တွေဆုံးခံကြွသွားပြီ။ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့ကြောင်းထဲမှာကျောင်းဝင်းကြီးတစ်ခုလုံးကိုတန်ရှင်းပြုတ်လုပြီးတော့တပည့်စီလဲနေတယ်။ နောက်ပြီးတော့တောက်ရည်ဥရီလည်းပဲဆေးကြောပြီးတော့တောက်ရည်ခွေတည်းဆေးကြောတောက်ရည်အစ်တည်းဖြည့်လို့နောက်သက်စင်ကမှလည်းပဲကုရီကမှဝင်ပြီးတော့တခါလေကုရီတန်တဲ့ရည်ရည်ဖြည့်လို့အဲဒီလိုပြုတ်လုံနေတဲ့အတွက်ကြောင့်မို့ဆွမ်းခံခြင်းဟာနောက်ကျမှကြွားနောက်ကျမှကြွားတော့လမ်းယိုလမ်းဟောင်းကမသွားဘဲနဲ့အဲ့ဒီမှာဖြန့်လန်းကနေကြွားတာအဲ့လိုဖြန့်လန်းကနေကြွားတဲ့ခက်ကလာကြတော့ကိုရင်သားမဏေလေးကလည်းပဲသူလည်းဆွမ်းခံလိုက်ခြင်းနေဆိုတော့ကဲဒီလိုဆိုရင်သင်္ကန်းယုံတက်လည်းယုံတက်ပါပြီဆိုရင်ဝင်လိုက်ခဲ့ခေါ်သွားတယ်အဲ့လိုသားမဏေငယ်လေးကိုခေါ်သွားတဲ့အခါကျတော့လမ်းရောက်တော့သားမဏေငယ်လေးကလည်းစကားကခက်ကြွဲကြွဲဆိုတော့တွေ့သည်မမြင်သည်တွေကိုဒါပါလောက်တာတော့ဒါပါလောက်တာတော့မေးတာအခုကကလေးလေးလေးလိုပဲပါလောက်တာတော့မေးနေမြင်မြင်သည်အကုန်မေးနေတယ်အဲ့ဒီခါကျတော့ရှင်သာရိပုတ္တရာမထေရ်မြတ်ကြီးကသွားရင်းနဲ့ဩရဟာကသစ်ပင်လေးတွေစိုက်ပြိုးထားတဲ့သစ်ပင်လေးတွေရှင်သန်မှုအတွက်ကွယ်ဟောဒီဘက်မှာရှိတဲ့ရေတွေကိုဒီဘက်မှာမြောင်းလေးသွဲပြီးတော့အဲ့ဒီမှာရေပေးနေတယ်အဲ့တော့ရေလေးရတဲ့ခက္ကလာကြတော့ဒီတစ်ပင်လေးတွေရှင်းတတ်နိုင်တဲ့အကြောင်းကိုပြောပြတော့ဩဒီရေတွေဟိုဘက်ကရေတွေလေးပဲဒီဘက်ကိုရောက်အောင်ဒီလိုလုပ်လို့ရတကူအဲ့ဒီမှာဒီရေတွေဟာတက်ရှိတွေလားတက်မဲ့တွေလားစသည်မေးတဲ့အခါတက်မဲ့အရာဝတ္ထုတွေကွင်းသားမဏေလေးကဒီတက်မဲ့အရာဝတ္ထုတောင်မှကိုလိုရင်လိုတဲ့နေရာရောက်အောင်ပို့နိုင်ဘာကြောင့်ငါစိတ်ကလေးကိုငါကိုထားတဲ့နေရာနေအောင်ထားနိုင်ရမှာလဲသူတရားတွေအထုတ်နေတာလေစိတ်တွေကဒီကွင်းသားမဏေလေးပြင်မဲ့စိတ်တွေကထွက်တာအဲဒီကနေရှေ့ဆက်ပြီးတော့သွားတဲ့အခါကျတော့အဲဒီမှာလေးမြားတွေပြုတ်လုံနေတဲ့ပုံကိုယ်တွေနေရာတွေ့တယ်ဝါးလေးကိုကောက်နေတဲ့ဝါးလေးတွေကိုဖြောင်းအောင်အပူလေးပေးပြီးဖြောင်းမြားစံလေးတွေဟိုလေးခန်းကျတော့ဖြောင်းနေတာလေးကိုဒီခါလေးကောက်အောင်အပူပေးပြီးကောက်နေဒါပါလုပ်တာလေလေးတွေဒါမြားတွေဒါပါလုပ်နေတာလေဟောတာကဖြောင်းအောင်မို့ကြီးဒါမြားစံလေးဖြောင်းနေမှာဒါလေးကတော့ကောက်အောင်မို့ဒါလေးလေးခိုင်းကြီးဖြစ်တယ်။ဟောဒါရင်ကရောတက်မဲ့ဒီလားတက်ရှိဒီလားတက်မဲ့ရာဝတ္ထုတွေ။ဟောခြေစံတက်မဲ့ရာဝတ္ထုတွေတော့လိုသလိုပုံစံကိုတွင်းလို့ရတယ်။ဘာကြောင့်ငါစိတ်ကလေးကိုငါလူဟာထားနိုင်ရမှာလဲ။ကွင်းသားမဏေလေးကယောဂီတို့လည်းအဲ့လိုစိတ်ထားမျိုးရမှာနော်။အဲ့ဒီစိတ်ထားထားပြီးတော့ငါဘာလို့မကြိုးစားနိုင်ရမှာလဲ။သူတောင်တဏှာကြီးထိုင်နေရင်ငါဘာလို့မထိုင်နိုင်ရမှာ။သူတောင်ကြိုးစားနိုင်ရင်ငါဘာလို့မကြိုးစားနိုင်ရမှာလဲ။ဒီစိတ်မျိုးနဲ့သွားအမရှင်းဆက်သွားတဲ့ကာကလကြတော့ဒီစည်းသမားနေဒီလိုပဲမေးတယ်မေးပြီးရဲ့ကာကလကြတော့ကိုရင်လေးကရှင်သာရိပုတ္တရာမထေရ်သူမြတ်ကြီးကိုအရှင်မြတ်တဲ့တပည့်တော်အကြောင်းပြန်တော်မင်းစိုးစောကဆုံးခံလိုက်ခြင်းတော့လဲသူပဲပြန်ញင်တော့လဲသူပဲအခုလဲဒီတိုင်းပဲရိတ်တန်လာခြင်းတော့လဲသူပဲအကြောင်းပေါ်လို့ဆိုထပြန်ញင်တော့လဲသူပဲစိတ်တွေစိတ်တွေနော်ကြည့်တာအဲ့ဒီမှာသူစိတ်ကလေးသူအဲ့ဒီမှာပြန်ញံမီဆိုတော့ကဲဒီလိုဆိုရင်ပြန်တော့ဆိုပြီးပြန်တော့လိုက်တယ်။ကိုရင်သားမဏေလေးကအကြောင်းပြန်သွားပြီးတော့ခြေတော့ပါဆေးဆေးကြောပြီးတော့တပည့်လေးကိုထားမယ်နေရာထားပြီးတော့အဲ့ဒီမှာတရားထိုင်ပြီးရှုမှတ်တာ။သူ့စိတ်လေးကိုသူ့လူရအောင်ထားအောင်ရအောင်ကြိုးစားနေတာ။အဲ့ဒီအချိန်မှာတကြံမင်းကိုယ်တိုင်လာဆောင်လျှောက်တယ်။ဘယ်သူလာဆောင်လျှောက်တာလဲ။တကြံမင်းကိုယ်တိုင်ကဒီကိုရင်လေးတရားအထုတ်တဲ့နေရာမှာဘေးကအနှောက်အယှက်မရှိအောင်လာဆောင်လျှောက်တာ။ဘာတံမှမကြားရအောင်လေနတ်သားမင်းလေဒီမတိုက်နဲ့။လေတိုက်ရင်သိရွက်ဒီဖြောင်းပြန်းနဲ့ဖြစ်နေမယ်။အတန်ဒီချားရင်ကိုရင်လေးတမာလေးပြက်လိမ့်မယ်။အဲ့ဒီမှာငှက်တည်းအဲ့ဒီမှာဒီနေရာကိုမလာအောင်အကုန်လုံးကိုတားဆီးစေတယ်။တားဆီးစေပြီးတော့ကိုရင်လေးတမာလေးထူထောင်ပြီးအထုတ်နေတာ။အဲ့လိုအထုတ်တဲ့အခါကလည်းကြတော့စိတ်ငြိမ်မှုတိတ်ဆိတ်မှုရတော့တမာရီထူထောင်ရတာမြန်မြန်ကြီးတမာရီဖြစ်သွားတယ်။အဲဒီမှာစိတ်တည်ငြိမ်မှုတမာရီဖြစ်လို့တမာရီအားကောင်းတဲ့အခါကလာကြတော့ခုယောဂီများတွေ့နေတယ်လို့ပဲသဘာဝအမှန်လေးတွေသိလာတယ်။တကယ်သဘောအမှန်လေးတွေသေးသေးချာချာသိလာတယ်။ယုတ်သဘောနံသဘောလေးတွေအမှန်သဘောလေးတွေသိလာ။အဲဒီကနေဆက်လက်ရှုတဲ့အခါကျတော့ဖြစ်ဖြစ်သဘောတွေတွေ့လာတယ်။အဲဒီကနေဆက်လက်ရှုတဲ့အခါကျတော့ဟောခုအစိုးမရတဲ့အနတ္တသဘောတွေအဲ့ဒီကနေဝိပဿနာဉာဏ်နေအဆင့်ဆင့်တက်လိုက်တာသောတပတ္တိမေညာပုညံဆက်ရောက်အဲ့ဒီကနေဆက်လက်ရှုသဂရဂံမိမေညာပုညံဆက်ရောက်ဆက်လက်ရှုအနာဂံမိမေညာပုညံဆက်ရောက်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရ်မြတ်ကြီးဆုံးခံပြန်ကြွလာပြီအဲ့ဒီနေရာမှာမှားတာလေးတစ်ခုရှိသေးတယ်တာမဏေငယ်လေးကအကြောင်းပြန်တော့မယ်ဆိုတဲ့အခါကျတော့ပြန်တော့မယ်လို့ဆိုတော့အေးဒီလိုဆိုရင်ပြန်နာပေါ့ဆိုပြီးပြန်လွတ်တဲ့အချိန်မှာကိုရင်လေးကအရှင်ဖျားတဲ့အရှင်ဘုရားတပည့်တော်အတွက်ငခြင်းသာဟင်ရအောင်ခံခဲ့ပါဗျာ။ကိုရင်လေးက တပည့်တော်အတွက်ငခြင်းသာဟင်စွာရအောင်ခံခဲ့ပါဗျာဆိုတော့ရှင်သာရိပုတ္တရာကငါရှင်နဲ့ပရပတ်တော်ဇီဝီကောဒုက္ခောငါတို့ယဟန်ဆိုတာသူတစ်ပါးကိုအမိပြုပြီးတော့အသက်မွေးဝမ်းကြောင်းပြုရတာတဲ့သူတို့တရားလို့လှူရင်တော့ရမှာပေါ့ကွယ်ပြောလိုက်တယ်အဲဒီကံမှာကိုရင်လေးကရှင်ဘုရားရဲ့ဘုန်းကံကြောင့်မရရင်တောင်တပည့်တော်ရဲ့ဘုန်းကံကြောင့်ငခြင်းသာဟင်ရရပါလိမ့်မယ်ဗျာကဲသူ့ရဲ့ကံကိုလည်းသူယုံကြည်တယ်ကိုရင်လေးအဲ့ဒါနဲ့ရှင်သာရိပုတ္တရာကြီးဆုံးကံကြွဆုံးကံကြွတော့ချက်ချင်းပဲပထမဦးဆုံးရောက်တဲ့အိမ်မှာပဲအဲ့ဒီကဒကာရမကြီးကအော်အရှင်ဘုရားဆုံးကံမကြွတာတော့ခုနှစ်ရှိပြီဟုတ်တယ်အเจ้าမှဆွန်ကျွေးအလူရှိလို့ကံအတင်းလိုက်တာဗျာဒီနေ့မှငခြင်းသာဟင်းလေးရတယ်အဲ့တော့အရှင်ဘုရားဒီပြီတော့ငခြင်းသာဟင်းလေးနဲ့ဒီပြီတော့ဆုံးကပ်ပါမယ်ဗျာဆိုတော့ तू ကဆွန်းလောင်းမယ်လို့မပါဘူးဆုံးကပ်မယ်လို့ပါဆုံးကမယ်ဆိုတော့ကွင်လေးအတွက်ကွင်လေးကငခြင်းသားရဲ့မှားနေတာလေဒီနေ့တိုင်းဖုံးပေးလိုက်ရရင်ကွင်လေးတို့မရမှာဆိုတော့ရှင်သာရိပုတ္တရာတပိတ်မပေးဘူးအဲ့ဒီကြတော့မှတခါအရှင်ဘုရားတပိတ်တော့ကြောင်းလေလောင်းလှူလိုက်မှာပါဗျာဆိုတော့မှတပိတ်ကိုပေးလိုက်တယ်အဲ့ဒီကြတော့မှဆရာများလည်းပဲတပိတ်အတွက်ဘုန်းကြီးတို့ဒီမှာစိတ်ထဲမှာအများရန်ရှိရတယ်နော်ဟေးတပိတ်အတွက်ဒီမှာကြောင်းကြမှုရှိနေရအဲ့ဒါနဲ့ဟိုအဆုံးနေပါလေကပ်ပြီးတဲ့ခါကလည်းကြတော့မှတပိထေကူလည်းပဲဆုံးအပြည့်ထည့်ပြီးတော့လောင်းလှူလိုက်ပါလေငခြင်းသားဟင်းနဲ့အဲဒီမှာရှင်သာရိပုတ္တရာမထေရကဆုံးခံကြွတော့လေနောက်ကြတယ်ပြန်တော့လေဘာဖြစ်လဲနောက်ကြတယ်ဆုံးကပ်နေတဲ့အတွက်ကြောင့်ခတ်တုတ်တုတ်လေးပြန်လာတယ်အဲဒီအချိန်မှာကိုရင်လေးကအနာဂမ်မိမညာပူညာဆက်ရောက်နေပြီအနာဂမ်မိမညာပူညာဆက်ရောက်နေပြီအဲဒီအချိန်မှာရှင်သာရိပုတ္တရာမထေရကြွလာပြီဆိုတော့တရားမင်းတားလို့ရပါမလားမရပါဘူးရှင်သာရိပုတ္တရာကိုသူမတားရဲဘူးမတားရဲတော့သူထပြန်ပြေးတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားနဲ့တကွတန်ဃာတော်တွေဆွန်းဖုံးပေးလို့ပြီးနေပြီတဲ့သိနောက်ကြနေပြီကိုရင်လေးဈာနေမှာဆိုလို့ဥမာခတ်တုတ်တုတ်ပြန်ကြွလာတာအဲ့ဒီမှာဆွန်းဖုံးပေးလို့ပြီးနေပြီဒီမှာတရားမင်းပြန်သွားတာကိုမြတ်စွာဘုရားသိတယ်အဲ့ဒီမှာကိုရင်လေးရဲ့တရားရာရေးကိုမြတ်စွာဘုရားရှေ့အထက်မညာကိုရနိုင်သလားမြတ်စွာဘုရားဆင်ခြင်ကြည့်လိုက်တော့ရနိုင်တယ်ရနိုင်တာကိုသိတဲ့အတွက်ကြောင့်မို့အဲ့ဒီမှာကိုရင်လေးရဲ့ရတ္တမညာပူညာရာရေးတွေမြတ်စွာဘုရားကိုယ်တိုင်ကိုရင်လေးကိုမဆောင်ရဘူးလားကိုရင်လေးကိုတရားရဖို့ဆောင်ရှောက်ရတယ်အဲ့ဒီမှာမြတ်စွာဘုရားဟာရှင်သာရိပုတ္တရာလာမယ်လမ်းကနေဈဉ္ဉံလျှောက်အဲ့လိုရှင်သာရိပုတ္တရာလာမယ်လမ်းကဈဉ္ဉံလျှောက်ပြီးတော့နေတဲ့အခါကျတော့ရှင်သာရိပုတ္တရာခတ်တုတ်တုတ်လာရင်ကမြတ်စွာဘုရားလည်းတွေ့လိုက်ရောတခါလေအချိန်တက်ပြီးတော့ဖြည်းဖြည်းလေးကြွလာတယ်။ဘုန်းကြီးတို့ဥမာမြန်မာနိုင်ငံမှာတော့ယောဂီတွေဟိုပြောဒီပြောစကားလည်းပြောပြောနေဆိုရင်ကင်မရာဘုန်းကြီးလည်းတွေ့ရောတခါလေပြေးအုပ်လိုက်တာသူတို့အဲ့လိုပဲအဲ့ဒီမှာမြတ်စွာဘုရားမြင်တော့မှရှင်သာရိပုတ္တရာအချိန်လေးတက်လိုက်ပြီးတော့ဖြည်းဖြည်းလာအဲ့ဒီမှာမြတ်စွာဘုရားကကိုရင်သာမဏေလေးတရားရရေးအတွင်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုမေးခွန်းလေးခွန်းဟောတယ်မေးတယ်ရှင်သာရိပုတ္တရာကလည်းပြန်ပြန်ပြီးတော့ဖြည့်ပေးတယ်မိသမျှဖြည့်ပေးတယ်အဲ့ဒါကိုကျောင်းထဲကတရားရှုမှတ်နေတဲ့ကိုရင်လေးကြားနေတယ်မြတ်စွာဘုရားရဲ့အမေရှင်သာရိပုတ္တရာရဲ့ဖြည့်အမေဖြည့်လေးကိုကြားအဲ့လိုကြားနာနေရင်နားကနာပြီးခန္ဓာညာဆိုင်ပြီးတော့နှလုံးသွင်းတာရှင်သာရိပုတ္တရာရဲ့အဖြည့်လေးဆုံးသွားရောအရတမညာပူညာဆက်ရောက်ပြီးတော့ဘာဖြစ်သွားလဲယဟန္တာဖြစ်သွားတယ်တထိုင်နဲ့အတွင်းမှာဘယ်နှထိုင်အတွင်းမှာလဲတထိုင်အတွင်းမှာဘုန်းကြီးတို့ယောဂီများတကယ်တမ်းကြိုးစားအားထုတ်ရင်တကယ်တရားထုတွေမရနိုင်ဘူးလားညာရနိုင်တယ်တဲ့ဒါကြောင့်မို့တကယ်လူများမိမိဟာတထိုင်အတွင်းမှာဒီသတိပဋ္ဌာန်တရားတွေကိုဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့တတိမလွတ်အောင်တတိဦးစီးတဲ့စိတ်ကလေးနဲ့အထူးကြောင်းချပြုပြီးတော့အားထုတ်နေတယ်အားထုတ်နေပြီမယ်လို့ကြိုးစားအားထုတ်ပြီမယ်လို့ကိုယ်မှာပါရမီမပြည့်စုံသေးလို့တထိုင်အတွင်းမှာတရားကိုမရဘူးဆိုရင်လည်းပဲတဲ့ဘာမှအားမငယ်နဲ့တတ္တအသက်ကွန်တော်မရဏကာလီတမတိတိဟောတိတတ္တို့တဏှာတထိုင်အတွင်း၌အသက်ကွန်တော်တရားသူကိုမရသေးသည်ရှိသောမရဏကာလီသေကံဤဆဲဆဲချင်းကာလ၌တမတိတိကိလေသာဝုဥကောင်းပြတ်တဲ့တမတိတိယဟန္တာကြီးတိဟောတိဖြစ်နိုင်ပါ၏တကယ်လို့မိမိမှာပါရမီမပြည့်စုံသေးလို့ကြိုးစားပြီးတော့အားထုတ်နေတယ်။အဲဒီလိုကြိုးစားအားထုတ်ပါလျက်နဲ့မိမိမှာတရားမပြည့်စုံသေးဘူးဆိုရင်လည်းအားမငယ်နဲ့။ဘာဝိတာဘ ഹു လိကတာ အဆက်မပြတ်ဘုန်းကြီးတို့ယောဂီများအားထုတ်ပါတဲ့အနုယုတ်တော်တဲ့အစဉ်သဖြင့်ဘုန်းကြီးတို့ယောဂီများမပြတ်အားထုတ်နေပါတဲ့ဣရိယာပုတ်၄ပါးမှာဘယ်ဣရိယာပုတ်မှမယွေးနဲ့ညာတော်အားဖြင့်တရားရှုမှတ်ကြတဲ့ပုဂ္ဂိုလ်များတရားထိုင်နေဣရိယာပုတ်နဲ့မှတရားထိုင်နေတရားမှတ်တယ်လို့ဆိုကြဒီလိုလည်းပဲမှတ်ထင်နေကြတယ်အခေါ်အဝေါ်ကလည်းပဲဗါတဲ့တရားထိုင်နေတရားထိုင်နေဒါပဲပြောတာအဲ့လိုထိုင်နေဆိုတော့ထိုင်မှပဲတရားမှတ်လို့ရတယ်လို့ထင်နေတာတကယ်တမ်းကျတော့ဣရိယာပုတ်၄ပါးအကုန်လုံးရှုမှတ်လို့မရဘူးလား
မရပါဘူးခင်ဗျာ
အကုန်လုံးရှုမှတ်လို့ရတယ်ဘယ်ဣရိယာပုတ်နဲ့ပဲရှုရှုတရားရောမတွေ့နိုင်ဘူးလားမ
တွေ့န
ိုင်ပါဘူးခင်ဗျာတရားတွေရောမမြင်နိုင်ဘူးလားမ
မြင်နိုင်ပါဘူး
တရားတွေမြင်နိုင်တယ်တရားတွေရနိုင်တယ်အဲ့လိုတရားတွေရနိုင်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများမှာအနုယုတ်တော်အစဉ်သဖြင့်မပြတ်ရှုပွားနေရမယ်ဆိုတော့ထိုင်ပြီးရှုမှတ်ရုံလေးနဲ့မဖြစ်တော့ရတဲ့အခါမှလည်းပဲဘာလို့ရမှာလဲရှုမှတ်ရသွားတဲ့အခါမှရောရှုမှတ်ရနောက်ဆုံးမိမိခိတ္တခဏလျောင်းဆက်နားနေမှုလေးပြုကျင်နေဆိုရင်ရောမရှုမှတ်ရဘူးလ
ား
ရှုမှတ်ရမှာကြီးလေပဲအဲဒီလိုတတိကံပြီးတော့ဣရိယာပုမယွေးပဲနဲ့ယောဂီပုဂ္ဂိုလ်ဟာအစင်မပြတ်ဘုံလိကတာကျိန်ဖန်များစွာရှုနေပွားနေအားထုတ်နေပါအဲ့ဒီလိုသာရှုမှတ်ပွားများအားထုတ်မယ်ဆိုရင်နဲ့မရဏကာလီတေဂံနည်းဆဲဆဲချိန်မှာတရားရနိုင်တယ်ဘယ်ချိန်မှာတရားရနိုင်လဲ
တ
ေဂံနည်းဆဲဆဲမှာဘုန်းကြီးတို့ယောဂီများကိုခုဘုန်းကြီးကတေတံအောင်ရောနေတံအောင်ရောသင်ပေးနေတာနော
်
တရားကိုမိမိတို့ကအဖို့အဖြစ်နဲ့မိမိတို့အသုံးချတတ်အောင်ဘုန်းကြီးသင်ပေးနေတာအခုဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာ၅ရက်တရားစခန်းလေးအတွင်းမှာသာတရားအထုတ်ရမှာမဟုတ်ဘူး။ဘုန်းကြီးကသင်ကြားပေးလိုက်တဲ့တတိပဋ္ဌာန်ရှုမှတ်နည်းတွေကိုမိမိအင်ရောက်အောင်အပါယူသွားပါ။အင်ရောက်အောင်ပါယူသွားပါ။ဒါဘုန်းကြီးတို့တက်တဲ့တရကလေးတစ်ခုထုတ်ပြီးတော့ပြရရင်ပေါ့။တရားနဲ့နေတတ်တဲ့အတွက်ကြောင့်မို့ဒီအမေရိကန်နိုင်ငံမှာပျော်သွားတဲ့ဘုန်းကြီးတို့မနေ့ကဘုန်းကြီးဆွမ်းစားကြွပေးတဲ့ဒေါ်ဆွီတီဆိုတဲ့တက္ကမကြီးအဲ့ဒီတက္ကမကြီးဟာဒီမှာသားသမီး6ယောက်ရှိပါလေ။အဲ့ဒီ6ယောက်မှာ8ယောက်ကဒီအမေရိကန်မှာရှိပါလေ။ဒီမှာပဲရှိပါလေ။ဘုန်းကြီး2000ခွန်မှလာစဉ်ခါကာလတုန်းကဘုန်းကြီးရောက်လာတယ်ဆိုတော့ဒီတက္ကမကြီးကငါ့ကိုဆရာတော်စီပို့ပေးပို့ပေးဆိုပြီးတော့ဘုန်းကြီးစီရောက်အောင်လာတယ်။ဘုန်းကြီးတွေ့တဲ့အခါမှာငိုတယ်။တခါလေဝမ်းနဲ့ပန်းနဲ့ပဲငါ့ကိုဆရာတော်နဲ့ပြန်ထည့်ပေးပါငါ့ကိုပြန်ထည့်ပေးပါငါမြန်မာနိုင်ငံပြန်လိုက်မယ်ပေါ့ငိုတယ်။အဲ့ဒီမှာအတင်းငိုတယ်။အင်းကိုဘုန်းကြီးကိုပင့်နေပင့်ပြီးတော့လေအင်းရောက်တော့လေငိုဆရာတော်နဲ့ပဲပြန်ထည့်ပေးပါကြီးတဲ့ပြောတယ်။အဲ့ဒီမှာသားရီသမီးတွေကအမေဘားတို့ပြုစုတယ်နော်သမီးတို့ပြုစုတယ်နော်အမေအဲ့ဒီလိုကိုအဲ့တော့ဘုန်းကြီးကလည်းပြောပြတယ်ဒကမာကြီးရေဒီမှာသားသမီးတွေက6ယောက်ရှိတယ်ဒီမှာကအများကြီးနော်ဟိုမှာကမြန်မာနိုင်ငံတယောက်တည်းရှိတာအဲ့ဒီတယောက်တည်းကလည်းသူ့ခင်မောင်းကဝန်တန်းသမီးလေးကလည်းပဲကြောင်းတက်နေတယ်သူ့တယောက်တည်းရေအဲ့တော့ပြုစုဖို့ဆိုတာမလွယ်ဘူးဘုန်းကြီးကပြောပြတယ်အဲ့ဒီခါမှာဒကမာကြီးကဘာပြောလဲဆိုတော့ဒီမှာကတဲ့တပည့်တော်မှာအဖို့မရှိဘူးတဲ့မြန်မာနိုင်ငံမှာကအဖို့ကြီးရှိတယ်ဘယ်သွားသွားကြောင်းသွားမယ်ဆိုရင်လည်းဘယ်သွားအောင်လိုက်ခဲ့ဦးမလားအကုန်လုံးကအဖို့ကြီးရှိတယ်ခေါ်ကြတယ်ဖျားသွားမယ်လိုက်ဦးမလားခေါ်ကြတယ်ဒီမှာကဘယ်သူမှအဖို့မရှိဘူးဘုန်းကြီးပြောတယ်တက္ကမကြီးရေဒီမှာသားသမီး6ယောက်ပဲအဲ့ဒီမှာဒီ6ယောက်နဲ့ပဲဒါတွေကအဖို့ကြီးပဲမဟုတ်လားမိလေးတွေလည်းရှိတယ်မိလေးတွေအဖို့ကြီးမဟုတ်လားဆိုတော့သူတို့ကမနဲ့မိုးလင်းကမိုးချုပ်တယ်မိုးလင်းမနေ့ကလေးကအိယာကနိုးတွေကထသွားလိုက်ကြတာဒါနဲ့ဘုန်းကြီးကမေးတယ်ခမသမင်းနေပါလေအဲဟိုမှာအုပ်ဆောင်အုပ်ပေးထားခဲ့တယ်အဲ့ဒါလေးကကိုယ့်ဟာကိုယ်ထိုင်စားရတာပဲမြင်းလေးတွေကရောကျောင်းနေပါလေပြန်လာရင်ကျောင်းကပြန်လာရင်လေတခါလေသူတို့ခန်းနဲ့တန်းဝင်သွားပြီးတော့ဘာဆိုလဲဂိမ်းဆိုလားအဲ့ဒါနှိပ်ကြတယ်တနေ့လုံးနေလို့တပည့်တော်စကားတခွန်းမှပြောမဲ့လူမရှိဘူးဗျာဘုန်းကြီးတို့အထီးချန်လိုက်တာနော်စင်စားကြည့်နော်အထီးချန်လိုက်တာအဲ့ဒီမှာဒကမာကြီးကအထီးချန်တာသူ့ဘာသူတယောက်တည်းဘာမှစကားပြောစရာလူမရှိဒါနဲ့သမီးတွေကညံ့ကြပြန်လာတဲ့အခါဟော तू အိပ်ပြောမှပြန်ရောက်အဲ့ဒီမှာစကားပြောစရာမရှိဘူးစကားတခွန်းမှပြောရအဲ့ဒါနဲ့ဘုန်းကြီးကကဲဒီလိုဆိုရင်ငါသားသမီးတွေနဲ့စကားပြောမှပဲဆိုသားသမီးတွေနဲ့ဘုန်းကြီးကစကားပြောတယ်ခမရိုးတွေက ိမ်နောင်သေးဘယ်နှယောက်ပါလဲလူလွတ်ဘယ်နှယောက်ရှိလဲဘုရားဆရာတော်အဲ့ဒီမှာလူလွတ်ဘယ်နှယောက်ရှိပါတယ်ဆိုတော့ဒီလိုဆိုရင်အလုတ်ကလေးပြောင်းကြည့်စမ်းပါညအလုတ်ကလေးပြောင်းလို့ရမယ်ပုဂ္ဂိုလ်ကညအလုတ်လေးပြောင်းလို့ပါနေ့ကိုအမေနဲ့အတူတူနေပေးပါဘုရားအလုတ်ကိုမေတ္တာရက်ခံပြီးတော့သူတို့လည်းအလုတ်ပြောင်းကြတော့နောက်အဆင်ပြေသွားပါတယ်သမီးတယောက်ကအမေနဲ့အတူတူနေပေးတယ်နောက်ပြီးတော့ဘုန်းကြီးရဲ့တရားမှတ်ပုံမှတ်နည်းတွေကိုလည်းပဲဘုန်းကြီးရဲ့အဲ့ဒီတက္ကမကြီးကဘုန်းကြီးစီမှာနှစ်ကြိမ်တိုင်တိုင်တရားဝင်ပူပါတယ်။ဒါလည်းပဲမိတ်ဆွေကောင်းနဲ့တွေ့လို့ဘုန်းကြီးစီရောက်တာမှာ။အဲ့ဒီမှာမိတ်ဆွေကောင်းကနင်းတခြားနိုင်ငံကိုရောက်တော့မယ်။အဲ့ဒီမှာဘာမှယဟန်တန်ခါမရှိဘာမရှိဘုရားမရှိ။နင်းမှာတရားလေးအထုတ္တမှာနင်းနေတတ်မယ်။အဲ့ဒါကြောင့်မို့လိုက်ခဲ့ငါနဲ့လိုက်ခဲ့နင်းတရားလေးအထုတ္တအောင်ဆိုပြီးတရားလေးနဲ့နေတတ်အောင်ဆိုပြီးခေါ်လာလို့အဲ့ဒီမှာတရုပ်စစ်စစ်ပါအဲ့ဒီမှာခေါ်လာပြီးတော့ဘုန်းကြီးကြာကြာနာနာသင်ပေးရပါအဲ့ဒီချိန်တုန်းကဆိုရင်ဘုန်းကြီးဇင်းညာလျှောက်တယ်ဆိုဇင်းညာလျှောက်ပုံကစားဘုန်းကြီးရှေ့ကနေလျှောက်ပြတယ်ထိုင်မယ်ဆိုရင်ဘုန်းကြီးရှေ့ကနေပြီးတော့တရားထိုင်ပြတယ်ဘယ်လိုနေမယ်ဘယ်လိုထားမယ်ဘယ်လိုရှုမယ်ဆိုတာအကုန်လုံးလက်ထားပုံကစားပြီးအကုန်သင်ပေးပါအဲ့လိုသင်ပေးပြီးတော့ကမာကြီးကိုအကုန်လုံးတတ်အောင်သင်ပေးလိုက်တဲ့အခါကျတော့ဘုန်းကြီးကဒီတရားလေးတွေပြန်ပြီးတော့သူ့ကိုသတိဖို့ပေးပါတယ်နောက်ပြီးတော့တရားနဲ့ပတ်သက်တဲ့ကိုယ်လေးတွေပါလာတဲ့ဟာလေးတွေကိုဘုန်းကြီးသူ့ကိုပေးထားခဲ့ပါတယ်။အဲ့ဒါနဲ့သူနေရစ်တယ်။နောက်တနေ့ဘုန်းကြီးရောက်လာတယ်။ရောက်လာတယ်ဆိုရင်လည်းဒကမာကြီးကသူ့စီကိုရောက်အောင်ပင့်တယ်။အရောက်အောင်ပင့်တဲ့အခါကျတော့ဘုန်းကြီးကဒကမာကြီးသူ့ချင်းလေးကိုဘုန်းကြီးကြည့်လိုက်တဲ့အခါကျလမ်းဆန်းဆန်းဆိုတော့ဘယ်နဲ့လဲမြန်မာနိုင်ငံဘုန်းကြီးနဲ့အတူပြန်လိုက်မလားဆိုတော့မလိုက်တော့ဘူးတဲ့။မလိုက်တော့ဘူးတဲ့ပြောတယ်။အဲ့တော့မလိုက်တော့ဘူးဆိုတော့ဘယ်လိုကြောင့်မို့လဲဆိုတော့တပည့်တော်မှာအဖို့ရှိသွားပြီဆရာတော်ပေးထားတဲ့တရားအဖို့နဲ့နေတတ်သွားပြီဘာအဖို့နဲ့နေတတ်သွားတာအခုဘုန်းကြီးသင်ကြားပေးနေတာကိုခမည်းတော်တရားအဖို့နဲ့နေတတ်အောင်သင်ပေးနေတာတားရီသမီးတွေကမနဲ့ကြရင်မိုးလင်းကအလုထွက်မှာအိမ်မှာကိုပဲကြံရဲမှာအဲ့ဒီမှာကို့မှာအဖို့ဆိုလို့စကားပြောဖို့မရှာနဲ့ဒီတရားကိုအဖို့လို့ပါဒီတရားလေးကိုဖော်လို့ပါဟိုတချိန်တုန်းကဒီဒကမာကြီးမှဒီလိုအခုတရားနဲ့ဆက်လို့အခုစလစ်ကလေးတွေပါလေးတွေနဲ့နားတာဆိုတာမရှိဘူး၊ကိုယ်နဲ့ပဲနားရ။ဘုန်းကြီးစီကတရားကိုယ်တွေဆိုရင်ဘလောက်နားထားလဲဆိုရင်ဒီဒကမာကြီးကဘုန်းကြီးဟောတဲ့တရားတွေအလွတ်ရတယ်။ဘုန်းကြီးချပေးတဲ့ဆောင်ပုဒ်တွေအကုန်အလွတ်ရတယ်။ဒကမာကြီးကဘလောက်နားထားလဲဆိုတာဒီတရားပဲနားနေတယ်။တရားနာတရားမှတရားနာတရားမှဒီလိုပဲနေသွားတယ်။ဒါကြောင့်မို့အခုဘုန်းကြီးတို့ဓမ္မဆက်ကုဓမ္မမိသားစုများဟာလည်းပဲမိမိတို့ဒီအခုသင်ကြားပေးနေတဲ့တရားဟာဒီဓမ္မယုံနဲ့မှတင်အထုတ်ဖို့မဟုတ်ပါဘူးမိမိတို့အိမ်ကိုအပါယူသွားကြပါဟုတ်တယ်မလားမှန်ပါဗျာဒီတရားလေးကိုအဖို့လုပ်ပြီးတော့ကိုယ်အသက်နဲ့ကိုယ်အရွယ်နဲ့ဟာဒီဟာပဲအဖို့လုပ်เสียချင်ပါလေတခြားကိုအဖို့လုပ်ဖို့မရှိတော့ပါဘူးဒီတရားကိုပဲအကူပါနောက်တစ်ချိန်နောက်ဆုံးမိမိတရားညောင်ဆောင်ပေါ်ရောက်သွားပြီဘေသားကမှလည်းကဲနိုင်မှာမဟုတ်ဘူးဘေသမီးကလည်းကဲနိုင်မှာမဟုတ်ကိုရှာပွေထားတဲ့ဝတ္ထုပစ္စည်းတွေကလည်းကိုယ့်ကိုဘာမှကဲမှာမဟုတ်ဘူးကိုရှုမှတ်နေတဲ့ကိုအားထုတ်နေတဲ့တရားလေးကပဲကိုယ့်ကိုကဲလိမ့်မယ်သူဂတိဆိုတဲ့ဘုံဘဝကိုရောက်အောင်ပို့ပေးလိမ့်မယ်ဒီတရားလေးကဒါကြောင့်မို့နောက်ဆုံးဘုန်းကြီးတို့ယောဂီများကိုအခုသင်ကြားပေးနေတဲ့တရားတွေဟာနေတတ်အောင်ရောသိတတ်အောင်ရောဘုန်းကြီးသင်ကြားပေးနေတာပါဒါလေးတွေနဲ့အမြဲတမ်းကိုယ့်ကိုလက်ကင်ထားပြီးဖော်ပြသွားဖို့ပါ။အဲဒီလိုနဲ့ဘုန်းကြီးတို့အခုဒီမှာတရားတွေရှုမှတ်ပွားများအားထုတ်လို့ဒီဒကမာကြီးဟာဒီတရားနဲ့အဖို့နဲ့နေတတ်ပြီးတော့လွန်ခဲ့တဲ့နှစ်ကပဲကွယ်လွန်သွားပါလေ။ဒါပေမဲ့ကွယ်လွန်သွားပြီမဲ့ဒီဒကမာကြီးရဲ့သားတွေသမီးတွေကဘုန်းကြီးကပြောပါလေ။ဒကမာကြီးလည်းကွယ်လွန်သွားပြီဆိုတော့လို့အားလုံးတွေကလည်းပဲဘာမှအထူးတရားနဲ့ဆက်ဆက်ပြီးတော့ဆွေမျိုးတော်ဆက်ထားတာမရှိတဲ့အတွက်ကြောင့်မို့အဲနောင်တော့လည်းပဲဒီဘက်ကိုရောက်ချင်မှလည်းဘုန်းကြီးရောက်တော့မယ်လို့ဘုန်းကြီးကပြောပြတော့အဲ့ဒီမှာမနှစ်ကစပြီးတော့ဒီဓမ္မဆက်ကူဓမ္မယုံကိုလာပြီးတော့အချိန်ပိုင်းတရားတွေသမီးတွေလာပြီးတရားတွေအားထုတ်ကြပါလေတရားတွေအားထုတ်ကြပါလေတရားတွေအားထုတ်ယုံနေဒီရင်မဟုတ်တော့ဘူးဘုန်းကြီးရဲ့မြန်မာနိုင်ငံကိုလာပြီးတော့သမီးတွေဟာအားလုံးလာပြီးတော့ဒီလက်ရှင်ဝတ်ပြီးတော့တရားတွေလာပြီးအားထုတ်ကြပါလေတပည့်တော်တို့လည်းအမေ့အမွေကိုပေးပါဆိုပြီးတော့သူတို့တရားအားထုတ်ပုံအားထုတ်နည်းတွေသင်ကြားပြီးတော့အခုအိမ်မှာလည်းပဲသူတို့ရသည်မချင်းကိုအခုတရားနဲ့ပျော်မွှင့်နေကြပါလေ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတရားလေးကိုဒီဓမ္မဆက်ကုဓမ္မယုံတော်အတွင်းလေးမှာပဲငားရဲ့အတွင်းလေးလောက်တည်းမဟုတ်ဘဲနဲ့မိမိတို့အိမ်ကိုအပါယူသွားပြီးတော့ဒီတရားလေးကိုအာစိဏကံအချိန်ပိုင်းလေးကိုရတဲ့အချိန်ပိုင်းလေးကိုအမြဲတမ်းအာစိဏကံထားပြီးတော့အားထုတ်ပေးပါ။ အဲ့လိုအထုတ်သွားတဲ့အလေးအချင်းညီလာလို့ရှိရင်နောက်တနေ့ဘုန်းကြီးဒီကိုပြန်ရောက်တဲ့အခါအဲ့ဒီကအချိန်နေနဲ့တမာတိအချိန်နေနဲ့အခုတရားလေးကိုဝင်ပြီးတော့ဆက်ပြီးအထုတ်လိုက်မယ်ဆိုရင်တတိအားတမာတိအားညီမြန်ကြီးမဖြစ်ပေဘူးလားအဲ့လိုတမာတိအားကောင်းလာပြီဆိုရင်ယုံနံဖြစ်ပျက်ကိုသိမြင်နိုင်တဲ့တကယ်ဘာဝနာမရညာစစ်စစ်မရနိုင်ဘူးလားတကယ်ကိုဘာဝနာမရညာနဲ့ကိုယ်တိုင်သိတဲ့ညာနေဒီခါလေးပေါ်လာပါလိမ့်မယ်ပါရမီလို့ရှိမယ်ဆိုရင်အခုပြောတဲ့တထိုင်အတွင်းမှာပဲဒီ9ရဲ့အတွင်းမှာပဲအပယ်လွတ်နိုင်လောက်တဲ့ညာအစင်တန်းတရားမရနိုင်ဘူးလားဗျာအေးညာအစင်တန်းတရားဘုန်းကြီးတို့ရနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကတကယ်လို့တထိုင်အတွင်းမှာမိမိတရားကြီးကြိုးစားပွားများအားထုတ်လို့ပါရမီမရှိသေးလို့တရားဓုမရသေးဘူးဆိုရင်အားမငယ်ပါနဲ့တဲ့မရဏကာလီသေးကံဤစေစေအချိန်မှာဒီတရားလေးကိုအမြဲမပြတ်နှလုံးသွင်းသွားလို့ရှိရင်အဲ့ဒီသေးကံဤစေစေလေးမှာပဲတရားရနိုင်တယ်ဘယ်အချိန်မှာတရားရနိုင်တယ်သေးကံဤစေစေအချိန်လေးမှာဘုန်းကြီးတို့တရားရသွားနိုင်တယ်အဲ့ဒီတရားရသွားတာလေးကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရှင်သန္နာဆိုတဲ့မထေရကျောင်းလေးကိုဘုန်းကြီးပြောပြမယ်ဘသူတယ်လေ
ရှင်
သန္ဓေဆိုတာမြတ်စွာဘုရားရဲ့သာသနာမှာသန္ဓေနှစ်ပါးရှိတယ်။ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဖွားဘက်တော်ဖြစ်တဲ့သန္ဓေအမတ်ကဖြစ်တဲ့ရှင်သန္ဓေကတပါးအခုဘုန်းကြီးပြောမယ့်ရှင်သန္ဓေကလိပ်ဆွေမင်းမျိုးကဖြစ်လာတဲ့ရှင်သန္ဓေအကြောင်းအဲတော့လိပ်ဆွေမင်းမျိုးကဖြစ်လာတဲ့ရှင်သန္ဓေဟာဂိစကုတောင်မှာယန္တရားတွေအထုတ်နေပါကိုနေရလေးနဲ့ကိုကိုကြောင်းလေးနဲ့ကိုသင်္ကန်းကြောင်းလေးတွေနဲ့အားထုတ်နေကြကိုဘုန်းကြီးတို့ဒီအမေရိကန်ရောက်နေကြတဲ့ပုဂ္ဂိုလ်များဟာအိန္ဒိယမှာဘုရားဟူသွားတဲ့အခါမှာဂိစကုတောင်ဆိုတာဗာရာဏသီမြို့မှာတွေ့ပါလိမ့်မယ်အဲ့ဒီဂိစကုတောင်သို့တော်လည်းပဲဘုန်းကြီးတို့ကြည့်လိုက်တဲ့အခါကလည်းကြတော့ရောက်တဲ့အခါကြည့်တဲ့အခါစာရင်းကဖတ်ရတယ်လို့တော့မခံနိုင်မကြည့်ကြပါဘူးဂိစကုတောင်ဆိုတာဘာမှကြည့်ကြတာမဟုတ်ပါဘူးအဲ့တော့ဒါပေမဲ့လို့မြတ်စွာဘုရားလက်ထက်ကဒီကိစ္စကုတောင်ချောင်းမှာတန်ဃာတော်တွေမြောင်များစွာကိုယ့်ရဲ့သင်္ကန်းချောင်းလေးတွေနဲ့ကိုအထုတ်နေကြတယ်တဲ့အဲဒီလိုအထုတ်နေကြတဲ့ကကလမှာဒီရှင်သန္နာကလည်းပဲသူ့ချောင်းလေးနဲ့သူအလုံးတန်ဃာတော်တွေဟာတပန်းနဲ့တပန်းမကြမ်းမမဖြစ်ပြီဆိုရင်ဘယ်လိုသိနိုင်လဲဆိုရင်အလုံးဟာနန်းနဲ့မိုးတောက်အလင်းရောက်ပြီဆိုရင်တပိတ်ပိုက်ပြီးတော့မြို့တွင်းမှာဆွမ်းခံဝင်ရအဲ့ဒီဇွမ်းကောင်ဝင်ကြတဲ့အခါကလည်းကြတော့အားလုံးအဲ့ဒီမှာတောင်ချေရောက်တဲ့အခါကြတော့အားလုံးဆုံမိကြတယ်။တရက်ကနှစ်ရက်ဒီပုဂ္ဂိုလ်ဆုံးခံမကြွားဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်မကြမ်းမာလို့ပဲဒီလိုအတိမတ်ပြုပြီးတော့သွားပြီးတော့ကုညီနိစ္စရာပုဂ္ဂိုလ်ကသွားပြီးကုညီကြကိလနုပတ္တကကိလနာပြုစုကြအခုဒီရှင်သာဏမထေမှာတရားတွေပြင်းပြင်းထန်ထန်အားထုတ်တယ်ထိုင်နေဣရိယာပုရက်တဲ့ဣရိယာပုဇင်းညာဣရိယာပုလျှောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့မှမလွတ်အောင်သူပြင်းပြင်းထန်ထန်အားထုတ်တယ်။အဲဒီလိုပြင်းပြင်းထန်ထန်အားထုတ်ပြီးတော့သူ့ရဲ့ဉာဏ်စင်တန်းဟာယုံနာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဥဒယဘယဉာဏ်ပါဉာဏ်လေ။ဥဒယ
ဘ
ယဉာဏ်။အဲဒီဥဒယဘယဉာဏ်လောက်ကိုရနေပြီဆိုရင်ဘုန်းကြီးတို့ယောဂီများရှုစိတ်ကရှုမှတ်တဲ့အာယုံပေါ်မှာလွဲပြီးတော့တရားကံမေသန္တာပြပါဒတိနာမိတ်တဥဒိစ္စကုကုစဝိဇိကိစ္စဆိုတဲ့နိဝရဏတရားတွေဝင်နိုင်သေးရဲ့လားနိဝရဏဆိုတာတမာတိမဖြစ်အောင်တားဆီးပိတ်ပင်တတ်တဲ့တရားလို့ခေါ်တယ်ယောဂီတို့စိတ်တွေထွက်နေရင်တမာတိရအောင်မလား
မရ
ပါဘူးဗျာအေးဥဒိစ္စဖြစ်နေရင်တမာတိမရတော့နောက်ပြီးတော့ဒေါသတွေဖြစ်နေရင်တမာတိမရတော့အိမ်ငိုက်နေရင်တမာတိမရတော့တားစိတ်သမီးစိတ်ပစ္စည်းစိတ်စတဲ့မိသားစုအရေးတွေပေါ်နေရင်တမာတိမရတော့အဲတော့ဒီဟာတွေကိုဘာမှဒီစိတ်တွေမဝင်တော့အဲ့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးမြင်နေတယ်ဒါရင်လားဆိုတော့လောဘဒေါသဘယ်ချိန်မှကိုဝင်မလာတော့ကာမဝိတ္တ၊ဗျာပါဒဝိတ္တအကုသလဝိတ္တတွေလည်းမဝင်တော့အဲ့ဒီမှာမှတ်စေကြည့်တယ်ပဲတစဉ်တန်းနဲ့ပဲထိုင်ပြီးရှုမှတ်ရင်ယောဂီတို့စိတ်ထွက်သွားတာမရှိဘူးရှုမှတ်တဲ့အာယုံပေါ်မှာပဲခန္ဓာပေါ်မှာပဲရှိနေတယ်အဲ့ဒီရှုမှတ်စရာအာယုံကလည်းပေါ်ပြီးပြောက်ရှုသည့်စိတ်လေးကလည်းသိပြီးပြောက်ပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မြဲတာတွေ့နေသလားမမြဲတာတွေ့နေလားမမြဲတာတွေ့ပါဘူး အဲ့ဒီလိုမမြဲတာတွေကြီးတွေတွေ့နေတယ်။နောက်ပြီးတော့လည်းပဲရှုမှတ်တဲ့အခါကလည်းမှလည်းပဲပီတိတွေဖြစ်လာတယ်ဓမ္မပီတိတွေ။ဘာကြောင့်ဓမ္မပီတိတွေဖြစ်တာလဲဆိုတော့ရှုမှတ်တဲ့ရှုကံအာယုံရောရှုစိတ်ကလေးရောမမြဲတာကိုတွေ့ရတဲ့အခါကျတော့မြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စလို့ဟောထားတယ်။ယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးတဲ့။မြဲတယ်ဟောသလားမမြဲဘူးဟောသလား။အခုယောဂီကရှုတိုင်းရှုတိုင်းဟာအရှုကအာယုန်တိုင်းခန္ဓာမှာရှုလေဖြစ်ပြီးပြည့်နေတာခန္ဓာရဲ့အပြင်ပဗဟိတကအတန်အာယုန်လေးတွေရှုလေဖြစ်ပြီးပြည့်နေတာအရာအားလုံးကိုရှုတိုင်းရှုတိုင်းဖြစ်ပြီးပြည့်နေတာကြီးတွေတွေ့တော့မြတ်စွာဘုရားဟောတာနဲ့အခုကိုယ်တွင်းနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ည
ီပါဘူ
းအဲ့ဒီလိုဘုရားဟောနဲ့ကိုယ်တွင်းနဲ့ကန့်ညီနေတော့သူ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသ
ာပါတယ်ခင်ဗျာ
အဲ့ဒီမှာပီတိတွေဖြစ်တာအဲ့ဒီမှာပီတိတွေဖြစ်တာခုရကပီတိခဏိကပီတိအောက်ကန္တိကပီတိဥပ္ပေကပီတိပြရဏပီတိဆိုတဲ့ပီတိတွေအာကောင်းရင်အာကောင်းသလားစိတ်သိမ်းမွေးခြင်းတွေတစ်ပြန်ပြန်ထဥပ္ပေကပီတိတစ်ခါလဲခန္ဓာကိုယ်ကြီးဟာတစ်ခါကျွတ်တက်သွားသလားခန္ဓာကိုယ်ကြီးဟာအောက်နဲ့ကျန်းနဲ့တထွာလောက်လွတ်နေတမိုင်းလောက်လွတ်နေတထောင်လောက်လွတ်နေလွတ်နေသလိုပေါ့နေတာလားလေးနေတာလား
ပေါ့နေတ
ာခန္ဓာကိုယ်ကြီးကကြွားပြီးတက်အဲ့လိုခန္ဓာကိုယ်ကြီးကပေါ့ပြီးတော့သူ့ရဲ့ရှုမှတ်နေတဲ့နေရာတစ်ခုလုံးအားလုံးဟာလည်းပဲအလင်းရောင်ထဲမှာပဲရှိနေတယ်။ကိုယ်တယောက်တည်းဘယ်သူနဲ့မှလည်းမရှိဘူးဘယ်သူမှလည်းအနန္တမှမရှိဘူး။အများကြီးစုပေါင်းထိုင်နေပေမဲ့သူတယောက်တည်းပဲအလင်းရောင်ကြီးထဲမှာခန္ဓာကိုယ်ကလည်းအပေါ်ကိုကြွားပြီးတော့တက်နေ။အဲ့လိုဖြစ်နေတဲ့အခါကလည်းကြတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာပီတိတွေကတခါနဲ့ဥပေကပီတိတွေခန္ဓာကိုယ်ကြီးကြွတဲ့နေတဲ့အခါကလည်းကြတော့အောက်ကနာရာကျင်နာညောင်းနာခိုက်တာခဲတာရှိသေးရဲ့လား
မ
ရှိပါဘူး။ကာယပတ္တိစိတ်တပတ္တိအဲဒီမှာကိုရောစိတ်ရောငြိမ်းအေးနေပြီ။ကာယလဟုတာစိတ်တလဟုတာကိုရောစိတ်ရောပေါ့ပါနေပြီ။ကာယမုရုတာစိတ်တမုရုတာကိုရောစိတ်ရောနုညံ့နေတယ်။ဘုန်းကြီးတို့ဒီမှာဖြစ်ဖြစ်ညာကိုတွေ့နေပြီဆိုရင်တော့တချို့ကအားလုံးပဲရှုနေတယ်ဒီလိုတော့အကုန်လုံးဖြစ်ဖြစ်နေမြင်နေပါပြီဗျာစိတ်ကလည်းတခုလေးမှမလျှော့ဘာဖြစ်ဖြစ်သူများရှိကအကုန်လုံးကဘာဖြစ်ဖြစ်သူများနဲ့ကြိုးလိုက်ရမှဘာဝေတီတီဘာဝနာတဲ့ဘာဝနာဆိုတာတိုးပွားစေတတ်လို့ဘာဝနာခေါ်တာဘာတွေတိုးပွားစေတာလဲဆိုရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာသီလတွေတမာတိတွေပညာတွေတိုးပွားလာဘာတွေတိုးပွားလာတယ်လဲအဲ့ဒီလိုတမာရီပညာတွေတိုးပွားလာတဲ့အခါကလည်းကြတော့ပယ်သိမ့်ပယ်လိုက်တဲ့ကိလေသာတွေကိုလည်းမပယ်နိုင်ဘူးလားပယ်န
ိုင်ပါတယ်
အဲ့ဒီအခါကျတော့ဒီမှာတမာရီပညာတွေတိုးပွားလာတော့ယော့သွားတာဘယ်ဘက်ကလဲဆိုတော့လောဘတွေယော့သွားတယ်ဒေါသတွေယော့သွားတယ်မောဟမာနတွေဘာဖြစ်သွားလဲအားလုံးကယော့နေယော့နေသွားတယ်အဲ့ဒီလိုတရားရှုမှတ်တဲ့ပုဂ္ဂိုလ်ကလောဘတွေနေသွားရမယ်ဒေါသတွေနေသွားရမယ်မောဟမာနတွေနေသွားရမယ်နောက်ဆုံးအိတ္တမစ္စရိယတွေဒါတွေယော့နေသွားအဲ့ဒီလိုမှဒီပုဂ္ဂိုလ်ဟာတကယ်ကိုတရားတွေ့နေတဲ့ပုဂ္ဂိုလ်လို့ပြောလို့ရတယ်ဒီလိုမဟုတ်ဘဲနဲ့တော့ဖြင့်တရားရိပ်တာကဘယ်စခန်းကပြန်လာလားပြန်လာရင်ထောင်းထောင်းထောင်းထောင်းနဲ့ဆိုရင်တော့ခေါင်းသာရမ်းခေါင်းသာရမ်းရမ်းလာမှနည်းနည်းလေးမရမ်းနဲ့မျက်နှာကိုနောက်ကျောရောက်ရမ်းဟုတ်ကူမဟုတ်သေးဘူးဆိုတာဒါဘယ်သူမှမမေးနဲ့ကိုဟာကိုဝဲတာအဖြေကဟုတ်တယ်မို့လားဘယ်စခန်းကပြန်လာပြီပြန်လာတိုင်းထောင်းထောင်းထောင်းထောင်းနဲ့ဖြစ်နေတယ်ဆိုမဟုတ်သေးဘူးမနာရီအတက်အဲဒီမှာဘာလေးဖြစ်လာပြီညာလေးဖြစ်လာပြီဆိုဘာမှမဟုတ်သေးဘူး။ဘုန်းကြီးတို့ယောဂီများရှင်းသူတော်ကောင်းတွေပြောခဲ့တယ်နော်။ဟုတ်ရင်လည်းမပြောဘူးတဲ့။ဘာတယ်လဲ။ဟုတ
်
ပြောနေရင်လည
်း
မဟုတ်လို့ပြောနေတာ။ဟုတ်တယ်မို့လား။ဒါလေးပဲ။ဟုတ်တဲ့ပုဂ္ဂိုလ်ကပြောကိုမပြောဘူး။ကိုတကယ်ဖြစ်နေတဲ့ပုဂ္ဂိုလ်ကပြောကိုမပြောဘူး။ပြောတယ်ဆိုတာဟုတ်ကောမဟုတ်လို့ပြောတာကိုယ့်ကိုအထင်ကြီးစေခြင်းလို့ဟုတ်တယ်မို့လားဒါလေးတွေကိုကိုယ့်ဟာကိုသဘောပေါက်ဖို့ပဲဒါပတ်ဝန်းကျင်ကလည်းကိုတရားတွေလှုပ်လှုပ်နေတဲ့ပုဂ္ဂိုလ်တွေကတယောက်တယောက်ကြည့်နေတာပဲတယောက်တယောက်သိနေတာပဲအဲဒီကကလည်းကြတော့တရားဆိုတာဘဝေတ္တိဘာဝနာတိုးပွားစေလို့ဘာဝနာမာရီတိုးပွားလာတယ်လေဘာဝနာတရားပွားတဲ့ပုဂ္ဂိုလ်ကသီလတွေတမာရီတွေပညာတွေတတိတွေတမာရီတွေပညာတွေဒါတွေတိုးပွားလာသူတို့တိုးပွားလာတာနဲ့အများဒီပုဂ္ဂိုလ်ကလောဘတွေနှဲသွားတယ်ဒေါသတွေနှဲသွားတယ်မောဟတွေနှဲသွားတယ်မာနတွေနှဲသွားတယ်အိန္ဒံမစ္စရိယတွေဒါတွေယုံနှဲသွားတယ် ဲ့ဒီလူကိုဘာဝနာတရားအထုတဲ့ပုဂ္ဂိုလ်ပြောင်းလဲသွားတယ်။အခုဒီမှာတကယ်ကိုမြတ်စွာဘုရားဟောတဲ့ယုံနာဖြစ်ဖြစ်ကိုကိုယ်တိုင်ဉာဏ်နဲ့ကိုယ်တိုင်တွေ့နေတဲ့အခါကျတော့ဩမြတ်စွာဘုရားဟောတာနဲ့ကိုယ်တွေ့နေကန့်ညီနေတဲ့အခါကျတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာပီတိတွေဖြစ်အဲ့လိုပီတိတွေဖြစ်ပြီးတော့ကိုယ်ရောစိတ်ရောငြိမ်အေးပြီးတော့တခါလဲချမ်းသာနေတယ်။အဲ့လိုကိုယ်ရောစိတ်ရောချမ်းသာတဲ့အခါကျတော့ဒီလိုတရားကြီးတွေ့လာတဲ့အခါကျတော့တရားတရားတွေထက်လာတယ်။ဘုရားအပေါ်မှာယုံကြည်မှုတွေပို့ပြီးတော့အားကောင်းလာသလားအားသေးသွားသလားတရားအပေါ်မှာယုံကြည်မှုရောအားကောင်းလာသလားအားသေးသွားသလားအ
ား
သေးပါပါဘုရား။တန်ခါအပေါ်မှာယုံကြည်မှုရောအားကောင်းသလားအားသေးသလားအ
ား
သေးပါပါဘုရား။ဒါတရားတွေ့လို့လားမတွေ့လို့လား
တွေ့ပါပါဘ
ုရား။တရားမြင်လို့လားမမြင်လို့လားမ
ြင်ပါပါ။
အဲ့ဒီမှာတရားကိုယ်တိုင်မြင်သွားတယ်။အဲ့ဒီလိုကိုယ်တိုင်တွေ့ကိုယ်တိုင်မြင်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုတရားတရားတွေကထက်သန်လာတယ်။ဘုန်းကြီးတို့မြတ်စွာဘုရားကပြောတယ်လေဓမ္မံပတ္တံတောမံပတ္တိတရားကိုမြင်မှငါဖျားကိုမြင်တာလေတရားမမြင်တဲ့ပုဂ္ဂိုလ်ကဖျားကိုမြင်ရလားမမြင
်ပါဘူး
ဖျားနဲ့ကြောင်တောင်ကြီးတွေ့နေပြီမဲ့ဖျားမမြင်ဘူးတရားမြင်ပြီဆိုတဲ့ပုဂ္ဂိုလ်ကဖျားမြင်ပြီအခုတရားတွေ့တဲ့ပုဂ္ဂိုလ်ကဟုတ်တယ်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကငါတို့ဗုဒ္ဓပွင့်တော်မူခဲ့တဲ့အမှန်ပဲယုံကြည်သွားပြီငါအခုအထုတ်နေတဲ့တရားတွေကဒါမြတ်စွာဘုရားဟောတဲ့တရားအစစ်မှန်ပဲယုံကြည်သွားပြီငါတို့ကိုယ်ွယ်စိတ်ကပ်နေတဲ့တန်ဃာတော်တွေဒီတရားတွေကိုလက်ဆင့်ကမ်းသက်ဆောင်ပြီးတော့ဟောပြောပေးနေတဲ့တန်ဃာတော်တွေတန်ဃာစစ်တန်ဃာမှာအမှန်ပဲဆိုတာယုံကြည်သွားပြီအဲ့လိုဘုရားတရားတန်ဃာယရဏသုံးပါးပုံမှာယုံကြည်မှုတွေအားသေးသလားအားကောင်းသလားအားကောင်းပါဘူးအားကောင်းပါတယ်အဲ့လိုအားကောင်းလာတဲ့အခါကျတော့ဒီယောဂီကပို့လို့တရားကိုကြိုးစားလာတယ်ပို့လို့ကြိုးစားလာတဲ့အခါကျတော့တတိတွေလွတ်သလားမလွတ်ဘူးလားထိုင်ရင်လည်းရှုမှတ်ဖို့မလွတ်ဘူး။ရရင်လည်းရှုမှတ်မှုမလွတ်ဘူး။သွားရင်လည်းရှုမှတ်မှုမလွတ်ဘူး။စားတဲ့တောက်တဲ့ကံလည်းမလွတ်ဘူး။ကိုင်းတဲ့ဆန်းတဲ့ကံမှလည်းမလွတ်ဘူးလို့နောက်ဆုံးအေးရဖို့လျောင်းတဲ့ဆက်တဲ့ကံမှလည်းမလွတ်ဘူး။အဲဒီလိုတတိမြဲနေတဲ့ခက္ကဏကြတော့ဘုန်းကြီးစောစောကပြောတယ်နိဝရဏတရားတွေဝင်ခွင့်ရသေးလား။မ
ရပါဘူး
။လောဘဒေါသမောဟဆိုတဲ့ကိလေသာတွေရောဝင်ခွင့်ရသေးလား
။မရပါဘူး။
ကမ္မဝိတ္တ၊ဗျာပါဒဝိတ္တ၊ဝိဟိတဝိတ္တဆိုတဲ့အကုသလဝိတ္တတွေရောဝင်ခွင့်ရသေးလား
။
မဝင်တော့သူကိုယ်သူကိလေသာတွေကင်းနေပြီလို့အထင်မရောက်ဘူးလား တည်ငင့တည်ငင့ဒီမှာရှုမှတ်မှုနဲ့ပယ်တတ်နေတာတမုစေတာဗဟံနဲ့ပယ်တတ်နေတာမဟုတ်ဘူးအခုသူဟာရှုမှတ်မှုလေးနဲ့ပယ်တတ်နိုင်နေတဲ့အခါကျကိလေသာမဝင်တာကိလေသာမဝင်တော့ဒီသဏ္ဍာသူကိုယ်သူယဟနာဖြစ်နေပြီလို့ထင်တယ်ဘာဖြစ်နေပြီလို့ထင်လဲသူရဲ့အစဉ်ကဥရိယဘယညာလောက်ပဲရှိသေးတယ်သူအဆင့်ကဘာညာလောက်ပဲဥရိယဘ
ယညာ
ဘုန်းကြီးတို့ယောဂီများဒီဥရိယဘယညာအဆင့်ရောက်ပြီဆိုရင်ပိဋိပတ်တိတွေတရားရဲ့အရသာတွေဒုက္ခတရားတွေအများကြီးခံစားရတယ်အဲ့ဒါကိုမြန်သောအဖြစ်တရားတွေ့ပြီလို့ပြောတတ်တယ်တရားတွေ့ပြီဆိုပြီးတော့ကမ္မထံဆရာကတကယ်ကိုကမ္မထံဆရာအရေးချင်းမပြေဝလို့ရှိရင်အဲ့ဒါကိုမက်လို့ပြောပြီးတော့သူ့ကိုအမြဝေခံတတ်တယ်ယောဂီကိုမြှောက်ပေးတတ်တယ်အဲ့လိုယောဂီကိုမြှောက်ပေးလိုက်ချင်းယောဂီကဘဝင်မြင့်ပြီးတော့ဒါတွေဖြစ်သွားမယ်ဒါပဲပြောမယ်ဟုတ်တယ်မို့လားအေးဒါကိုကမ္မထမ်းဆရာမြှောက်လိုက်ရင်ယောဂီချောက်ကျသွားတတ်တယ်နော်အရေးကြီးတယ်နော်ဒါကြောင့်မို့ကမ္မထမ်းဆရာရွေးပါတရားထုတ်တဲ့ကမ္မထမ်းဆရာရွေးချေပါကမ္မထမ်းဆရာကဘလောက်ကမ္မထမ်းဆရာအသက်ရှိပြီလဲရွေးပါခင်ဗျားတို့ဆေးကုတဲ့အခါမှာဘုန်းကြီးသိထားတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာဘုန်းကြီးဆရာတော်ဘုရားကြီးနဲ့ခရီးစဉ်တွေအကုန်လိုက်ရဆရာတော်ဘုရားကြီးရဲ့ပြစ္ဆာတမနာဖြစ်နေပြုစုလှုပ်ကြွေးဖို့လိုက်နေရတော့တခါတည်းမှာခရီးစဉ်မှာဆရာတော်ဘုရားကြီးမကြမ်းမာပါဘူးအဲ့လိုမကြမ်းမာတဲ့အခါကာလကြတော့မြို့ကပုဂ္ဂိုလ်တွေမြို့ကပုဂ္ဂိုလ်တွေရဲ့ပူပင်ပြီးတော့ဆရာဝန်ရှိတဲ့ဆရာဝန်ခေါ်လာတယ်တခါတည်းမှာဆရာဝန်ကြီးကြီးမရှိဘူးဆရာဝန်ငယ်ငယ်လေးတွေပဲရှိတယ်အဲ့လိုဆရာဝန်ငယ်ငယ်လေးတွေပဲရှိတယ်ဆိုရင်ဆရာတော်ကြီးကစမ်းသပ်လေခံတယ်အဲ့လိုအစမ်းသက်လေးခံပြီးတော့ဈေးဝါးတွေပါပြီးပြီးရင်လည်းလက်ခံထားတယ်။ဒါပေမဲ့ဈေးထိုးမယ်ပါလို့မယ်ဆိုလုံးဝလည်းမခံဘူး။လုံးဝလည်းမခံဘူး။တမားဆိုရင်ပါတယ်လေ
။
ဟိုမှာအတွေ့အကြုံရင့်ကျက်တာလားမရင့်ကျက်တာလား။မရင
့်ကျက်တာ
။အတွေ့အကြုံရင့်ကျက်သွားပြီတမားတော့။အဲ့ဒီလောက်အတွေ့အကြုံရင့်ကျက်တဲ့ပုဂ္ဂိုလ်မှဆရာတော်ကြီးကကုသခံတယ်။အဲ့ဒီလိုပဲကမ္မထမ်းဆရာဆိုရင်လည်းအတွေ့အကြုံရင့်ကျက်ဖို့မလိုဘူးလား။အတွေ့အကြုံရင့်ကျက်ဖို့လိုတယ်နော်ဘုန်းကြီးတို့ယောဂီများကိုဟာဘယ်နှစ်နှစ်ရှိပါပြီဆိုရင်တနှစ်မှ10ရက်စခန်းလေးတစ်ချိန်ဖွင့်တဲ့ပုဂ္ဂိုလ်ဘယ်လို့တွေ့ကြုံများမှာလဲ ကြည့်နော်ယောဂီရဲ့အတွေ့အကြုံကိုယောဂီဉာဏ်ရင့်လေသူနားမလဲတော့လေကိုကပြတာကဘယ်နည်းရဲ့လဲဆင်းရဲဆိုတာတမာရီလေးကောင်းကောင်းဖြစ်ုံပဲရှိသေးတယ်တွေ့ကြည့်နော်ဘုန်းကြီးတို့ကိုယ်တိုင်ကိုယောဂီတို့ကိုယ်တိုင်တရားဝင်နေတာနော်ကိုမညာတန်းပြောဒါတမာရီဖြစ်ပြီလားမဖြစ်သေးဘူးလားကိုကကိုမညာတန်းပြောစိတ်တည်ငြိမ်မှုရဖို့ဆိုတာအင်မတန်ခက်ခဲတယ်နော်ဒီစိတ်ကလေးထိမ့်မှုအင်မတန်ခက်ခဲတယ်အဲ့တော့အင်မတန်ခက်ခဲတဲ့စိတ်ကိုလွယ်လွယ်လေးနဲ့ရပြီဆိုတာမဖြစ်နိုင်ကိုယ့်ကိုယ်ကိုပဲပြန်ပြီးတော့ကိုယ့်ဟာကိုအသိရှိအဲ့ဒီတော့စိတ်ကရက်ရှည်အားထုတ်လေယောဂီကအတွေ့အသိတွေများလေဉာဏ်တွေထက်လေပိုလေအဲ့ဒါကိုကမ္မထန်ဆရာကရက်ရှည်မှဒီကမ္မထန်ယောဂီကိုမလေးကျင့်ဘူးခဲ့ရင်ဘယ်လိုလုပ်ပြီးတော့ယောဂီရဲ့စကားကိုသူနားလည်မလဲအဲ့ဒီမှာအဆုံးဖြတ်တွေမှားသွားတတ်တယ်မှားသွားရင်ယောဂီပဲဒုက္ခရောက်မယ်ဘယ်သူမှဒုက္ခမရောက်ဘူးဒါကြောင့်မို့တရားအားထုတ်ရင်ဆရာရွေးဖို့လိုသလားမလိုဘူးလား
လိုပါတယ်ခင်
ဗျာဆရာရွေးမှလို့အစတတဟာဖခင်ကိုတတ်ခဲ့ပြီဟုတ်တယ်မို့လားဒါကြောင့်မို့ဆရာရွေးမှမှစုရတကယ်တရားနဲ့ပတ်သက်ရင်အရွေးမှမှုလိုအပ်တယ်နော်အခုဒီမှာဆက်ပြီးပြောမယ်ဘုညက်ဒီရှင်သာနာမထေရသူကိုသူရဟန္တာလို့ဖြစ်ထင်းနေပြီသူဟာရှုမှတ်မှုမြဲနေတဲ့အတွက်ကိလေသာမဝင်တော့ငါကိလေသာတွေကင်းပြီငါရဟန္တာဖြစ်ပြီလို့သူကထင်တယ်ဒါပေမဲ့မကြမ်းပါဘူးဝိညာဉ်ဆိုင်ပြီးတော့ကြိုးစားအားထုတ်လွန်အားကြီးတဲ့အတွက်ကြောင့်မို့ပြောရရင်ကတော့အထိုင်နေသိညာတဲ့ခါကလာကြတော့ဝမ်းထဲမှာရှိတာတွေလည်းပဲအစာရည်ကမကြည်ချက်တာတွေပါပဲရှိမှာပေါ့အဲ့ဒီမှာတခါရင်သူ့ရဲ့ဝမ်းပိုက်ကြီးအတွင်းထဲမှာတခါနဲ့ဓာတ်ထက်ထက်နဲ့လှိမ့်မွှေးနေတယ်လို့ပဲခံစားရဒီကောင်းဆိုတာလည်းပဲသူ့မှာတူနဲ့ထုနေတယ်လို့ပဲတခါလဲခေါင်းကိုတူနဲ့ထုနေတယ်လို့ပဲသူခံစားရတယ်တခါလဲသေလွန်ကျိုးကြီးနဲ့ခေါင်းကြီးကိုတခါလဲဟိုဘက်ဒီဘက်နှစ်ယောက်အာတန်တဲ့ပုဂ္ဂိုလ်နှစ်ယောက်ကဆွဲနေတယ်လို့ပဲတင်းနေတာခံစားရဒါခေါင်းနေထိုးနေတာခေါင်းနေကြိုက်နေတာအဲ့တော့သူ့ဝေဒနာလေးကိုအမျိုးစုံဒီမှာခံစားပြီးတော့နေရတာသူဟာဘာကြောင့်လဲငါဒီခန္ဓာရှိလို့သာဒီဆင်းရဲတယ်ဒီဒုက္ခတွေခံနေရတာဒီခန္ဓာမရှိရင်ငါတော့ငြိမ့်ပြီဆင်းရဲကငြိမ့်ပြီဘာကငြိမ့်ပြီလဲဆင
်း
ရဲကငြိမ့်ပြီကိလေသာဝကမ္မဝဝိပါကဝဆိုရဲဒီဝဆင်းရဲတွေငါငြိမ့်ပြီအဲ့ဒီချိန်မှာပဲရှင်သာရိပုတ္တရာညီတော်စုံနာအဲ့ဒီမှာရှင်ဆန္ဒမကြမ်းပါဘူးဆိုတာလေးကိုတတိယလို့လာပြီးတော့အဲ့ဒီမှာရှင်ဆန္ဒတံကိလန္နုပတ္တကကိလနာပြုစုဖို့လာကြတယ်အဲ့လိုကိလန္နာပြုစုဖို့လာကြတဲ့အခါကလည်းကြတော့ငါရှင်ဆန္ဒရှင်သာရိပုတ္တရာခေါင်းရင်းကညီငယ်စုံနာကချီရင်းကအဲ့ဒီမှာငါရှင်ဆန္ဒဘာမှမပူပင်နဲ့ငါတို့တင့်ကိုကိလန္နုပတ္တကပြုစုပေးမယ်အားလုံးပြုစုပေးမယ်သင်ဘာမှအားမငယ်နဲ့ပေါ့လေအဲ့ဒီမှာအားပေးတယ်ကိုတရားလေးကိုသာကိုယ့်ဟာကိုဖြစ်ပေါ်လာတဲ့ဝေဒနာလေးတွေကိုသာကိုသိခံပြီးတော့မှတ်တော်အဲ့လိုသိခံပြီးမှတ်တော်လို့ပြောတဲ့အခါမှာရှင်ဆန္ဒကသူတရားပြီးဆုံးပြီဆိုတဲ့အနေပဲသူပြောနေတယ်သူတရားပြီးဆုံးပြီဆိုတဲ့အနေကိုပြောနေတဲ့အခါကျတော့ရှင်သာရိပုတ္တရာကတွယ်ဝိုင်းပြီးတော့ပြောနေတယ်တွယ်ဝိုင်းပြီးတော့ပြောနေတယ်မဟုတ်ဘူးသူဒီဝေဒနာတွေခံစားရတယ်ဆိုတာဒီရုပ်ကိုကြီးရှိလို့သူ့မှာကိလေသာတွေကလုံးဝကင်းသွားပြီဒါကြောင့်မို့ဒီရုပ်ကိုကြီးတာမရှိရင်သူဟာလုံးဝဆင်းရဲငြိမ့်ပြီဟောကရှင်သာရိပုတ္တရာကမဟုတ်ဘူးသူ့ကိုတော်ဝိုက်တဲ့နီးနဲ့ဘလို့ဘွာလို့ဆိုပြီးတော့ပြောနေတယ်။သို့တော်ချင်းရင်မှရှိတဲ့ညီငယ်စုံသားကတော့တိုက်ရိုက်ပဲပြောတယ်။အရှင်ဘုရားဆန္ဒအရှင်ဘုရားဟာဒီဝေဒနာတံကိုမခံနိုင်လို့အရှင်ဘုရားကုကုကိုတတ်ပြီးသိခြင်းမာတယ်ဆိုတာအရှင်ဘုရားဒေါသပဲ။အရှင်ဘုရားဒီဒေါသကြီးနဲ့ဘယ်မှာကိလေသာกินနေလို့လဲ။အဲ့ဒီမှာအရှင်ဘုရားရှုမှတ်ရလိမ့်ဦးမယ်ဆိုတာကိုပြောတယ်အားပေးတယ်တိုက်တွန်းနေမရဘူးသူကိုသူတော့ तू ဟာကိလေသာမှမဝင်တော့ပဲနဲ့လေကိုကိုကိုသိပြီးတော့ယုံကြည်နေပြီအဲ့မှာကိလေသာမဝင်တဲ့အခါကလာကြတော့ तू ဟာဟိုကရှင်သာရိပုတ္တရာနဲ့ရှင်အေဆုံနာတို့ကကိလနုပတ္တကပြုစုဖို့ပြောတော့လေပဲသူ့ရဲ့ဆွေမျိုးသားချင်း तू ဟာဒီနေဘက်ကဆိုတော့လာပြီးတော့သူ့ကိုပြုစုကြပါလေတဲ့မလိုအပ်ပါဘူးဆိုတော့ဒီလိုဆိုရင်လည်းပဲမလိုအပ်တော့တဲ့အတွက်ကြောင့်မို့ရှင်သာရိပုတ္တရာရောရှင်ဆုံနာရောအပိစရာရှိတဲ့အပိပြုလို့စရာရှိတာပြုလို့တိုက်တွန်းစရာရှိတာလေးတိုက်တွန်းပေးပြီးတော့အဲ့ဒီမှာကိုနေရကိုเจ้าကိုပြန်ရအဲ့လိုပြန်သွားတဲ့အချိန်မှာ ဟောဒီရှင်သန္နာဝေဒနာတွေကလည်းပဲဒီမှာစကားပြောနေစဉ်မှာနည်းနည်းလေးလူရှိလို့တက်တာတက်တာရှိပေမဲ့တယောက်တည်းကြံရတော့ဝေဒနာတွေကအတင်းတက်တာအဲ့ဒီအချိန်မှာသူ့ခေါင်းအောက်မှာရှိတဲ့ခေါင်းရိပ်ဓာတ်အဲ့ဒီမှာဓာတ်ကိုယူပြီးတော့ဩဒီခန္ဓာရှိလို့ဒီဆင်းရဲတွေခံရဒီခန္ဓာမရှိမှအေးမယ်ဆိုပြီးတော့အဲ့ဒီမှာရှင်သန္နာဟာဓာတ်နဲ့လယ်ဘင်းကိုဆွဲလှိပလိုက်တယ်အဲ့ဒီအချိန်မှာနှစ်ရက်သုံးရက်ဆုံမဖုံးပြရတဲ့ပုဂ္ဂိုလ်ဆိုတော့အာအင်ကလည်းအပြည့်အဝမရှိတော့အဲ့ဒီမှာတစ်ချက်တည်းနဲ့ပြီးအောင်မလေးနိုင်ဘူးအဲ့ဒီမှာတင်ငယ်စောအဲ့ဒီမှာတစ်ချက်တည်းနဲ့မတည်ဘဲနဲ့အဲ့ဒီမှာတင်ငယ်စောလေးဖြစ်လာတေကန်ဤဆဲဆဲမှာကံကမ္မနမိတ်ဂတိနမိတ်နမိတ်တွေထင်တာအဲ့ဒီနမိတ်ထင်တော့မှငါဘာမှမဖြစ်သေးပါလားဆိုတာအဲ့ဒီမှာရှင်သာနာအဲ့ဒီကြမှာ तू သိတော့လားစောစောကတော့ကိလေသာမဝင်တဲ့အတွက် तू ကိုယ် तू ဘာဖြစ်နေပြီယန္နာလို့ထင်ရောက်တာအဲ့ဒီအချိန်ကြတော့မှ तू ဟာတတိယလာတယ်ငါဘာမှမဖြစ်သေးပါလားဆိုပြီးတော့အဲ့ဒီမှာ तू အားထုတ်ခဲ့တဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းပြန်ပြီးတော့ဒီဥရိယဗျာညာအဆင့်လောက်ရနေတဲ့အဆင့်ကနေပြီးတော့တစ်ခါပြန်ပြီးတော့ရှုမှတ်တာအဲဒီမှာတေဂန်ဤဆဲဆဲလေးအချိန်လေးမှာတစ်ခါလဲဒါလေးကိုတတိယပြီးတော့ရှုမှတ်ပွားများအားထုတ်တာအဲဒီလိုရှုမှတ်ပွားများအားထုတ်ရင်းနဲ့ပဲဝိပဿနာဉာဏ်နေအဆင့်ဆင့်တက်လာတယ်အဲဒီလိုဝိပဿနာဉာဏ်နေအဆင့်ဆင့်တက်ပြီးတော့အဲဒီကြတော့မှမဲအဆင့်ဆင့်ဖူအဆင့်ဆင့်အဆင့်ဆင့်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးတော့ယဟန္တာလေးဖြစ်သွားတယ်ပြိဋိဘံလေးဆံသွားတယ်ယဟန္တာလေးဖြစ်ပြိဋိဘံလေးဆံသွားတာဒါတေဂန်ဤဆဲဆဲမှာတရားရသွားတာဘယ်ချိန်မှာတရားရတာလဲတေဂန်ဤဆဲဆဲမှာဒါကြောင့်မို့ကိုဟာဒီတိပဋ္ဌာန်တရားတွေကိုဒါမပြတ်မစဲကြိုးစားပြီးတော့အားထုတ်သွားရင်ဘုန်းကြီးတို့ယောဂီများဒီတရားကွင်မှာအားထုတ်လို့တရားမရသေးပေမဲ့တေဂန်ဤဆဲဆဲကရင်ကြောင်ဆောင်မို့ရောက်လို့ဒီတရားလေးနှလုံးသွင်းရှုမှတ်ရင်းနဲ့တရားမရနိုင်ဘူးလားမရနိုင်ပါဘူးခင်ဗျာတရားရနိုင်တယ်ဘုန်းကြီးတို့ကိုကိုကိုဒီဥရိယဗျာညာအစဉ်လေးနဲ့အထင်ကြီးပြီးတော့ကိုကိုကိုတရားရပြီဆိုတော့ဘုန်းကြီးတို့ပြစ္ဆုတ်ပံဝတ္ထုလေးပေါ့ဘုန်းကြီးတို့မဟာစီဆရာတော်ဘုရားကြီးရဲ့ပထမဦးဆုံးတရားပြခဲ့တဲ့စိတ်ခွန်ရွာဇာတိရွာမဟာစီကျောင်းတိုက်ကြီးအဲ့ဒီကျောင်းတိုက်ကြီးမှာကမ္မထန်ဆရာများကလူဆရာကြီးတွေဖြစ်ပါလေလူဆရာကြီးတွေဖြစ်ပါလေအဲ့ဒီမှာလူဆရာကြီးတွေတယောက်ကတော့အာလုံးမျက်စိနှစ်ကွင်းအလင်းရပါလေတယောက်ကမျက်စိနှစ်ကွင်းအလင်းမရပါဘူးသို့တော့ဒီပုဂ္ဂိုလ်ဟာမျက်စိနှစ်ကွင်းသာအလင်းမရလေနေ့စဉ်ယောဂီတွေကိုတရားဟောနိုင်တယ်နေ့စဉ်ဟောနိုင်ဖို့အတွက်စတတ်တဲ့ကိုရင်တွေကိုခေါ်ပြီးတော့ဓမ္မပဒဆိုရင်လည်းပဲဓမ္မပဒကိုကိုရင်တွေကိုနေ့စဉ်တစ်ပုတ်နှစ်ပုတ်ကိုရင်တွေကိုဖတ်ခိုင်းပြီးသူကနားတယ်နောက်ပြီးတော့အင်္ဂုတ္ထဆိုရင်လည်းအင်္ဂုတ္ထ950ဆိုရင်လည်း950ဒါတွေကိုနားတယ်နားပြီးတာတွေကိုအကုန်လုံးယောဂီတွေကိုပြန်ဟောနိုင်တယ်သူကအဲ့ဒီလောက်ကိုမှတ်ဉာဏ်ထင်မြတ်တဲ့ပုဂ္ဂိုလ်ပါတနေ့မှအဲ့ဒီဆရာကြီးကယောဂီတွေကိုတရားစစ်တဲ့ဘုန်းကြီးတို့စိတ်ကုံရွာမှာဆိုတာတက်ကဲမိုးချောင်းလေးတွေနဲ့ကက်ကာချောင်းလေးတွေနဲ့ရှည်တုံကတော့ကမ္မထန်ချောင်းဆိုတာဒီလိုချောင်းလေးတွေကြီးတယ်ပဲအဲ့ဒီမှာခြေတန်းရှည်လေးတွေနဲ့ကမ္မထန်ဆရာလာရင်ထိုင်ဖို့ရတဲ့ပြင်မဲ့ဇင်းညံလေးမှာထိုင်ခင်းလေးခင်းခင်းထားပါတယ်အဲ့ဒီမှာကမ္မဋ္ဌာန်းဆရာများကကျောင်းစဉ်လှည့်ပြီးတော့တရားဆရာပါတယ်။တခါတရံမှာကျောင်းပုံမတက်တော့ဘဲနဲ့အောက်ကနေခေါင်းရင်းကနေပြီးတော့မတ်တက်ပဲတရားမေးပါတယ်။အဲ့တော့ဒီဆရာကြီးကမျက်စိနှစ်ကွင်းအလင်းမရတဲ့အခါသူ့မှာကလေးတစ်ယောက်ကကလေးတစ်ယောက်ကိုပခုံးကမ်းပြီးတော့ပို့ပေးရတယ်ကလေးကကျောင်းစဉ်လှည့်ပို့ရတယ်။အဲ့ဒီမှာတန်ဃာတော်များတရင်သုံးတဲ့နေရာရောက်သွားတဲ့အခါကျတော့ယဟန်ငယ်လေးတစ်ပါးတရားထုတ်အဲ့ဒီအားထုတ်နေတဲ့နေရာရောက်သွားတဲ့အခါကျတော့အဲ့ဒီမှာခေါင်းရင်းကနေပြီးတော့ရှင်ဗျာဒီနေ့တရားအားထုတ်လို့တွေ့တာသိတာလေးတွေရှင်ဗျာအမေးရှိပါအောင်ဗျာဆရာကြီးကခေါင်းရင်းကနေပြီးတော့မတ်တရရရပဲမေးပါလေအဲ့ဒီအခါမှာဦးစင်းလေးကတခါကြီးတဲ့ဆရာကြီးတဲ့ဦးစင်းကိုတရားစစ်ဖို့မလိုတော့ပါဘူးတဲ့ဒီနေ့တရားပြည့်စုံပါပြီတဲ့အဲ့ဒီမှာတရားပြည့်စုံပါပြီလို့ပြောတဲ့အခါမှာအဲ့ဒီကမ္မဋ္ဌာန်းဆရာကြီးကလက်အုပ်ချီပြီးတော့တာရုပါဗျာတာရုခေါ်တယ်ဒီနေ့ထူးထူးခြားခြားအရှင်ဘုရားတရားရတဲ့နေ့ဖြစ်တဲ့အတွက်တပည့်တော်တို့အဲ့ဒီနားမှာတကိုးကြီးအင်ဂျင်တော်ဆိုတဲ့စီတီတော်ကြီးရှိပါတယ်တကိုးကြီးဘုရားကြီးအဲ့ဒီကိုသွားပြီးတော့အရှင်ဘုရားဒီနေ့ညနေ9နာရီဘုရားသွားပြီးတော့ဖူးအောင်ဘုရားတပည့်တော်ကျောင်းသားလေးကိုလွတ်ပါမယ်ဘုရားဆိုပြီးတော့ညနေ9နာရီကြတော့အဲ့ဒီဆရာကြီးက တရားပြည့်စုံပါပြီဆိုတဲ့အဲ့ဒီဥစဉ်လေးကိုခေါ်ပြီးတော့အဲ့ဒီမှာသွားပါလေစောင်းနှံကြီးဖရာဒီကျောင်းပေါက်ကထွက်လိုက်တာနဲ့စောင်းနှံကြီးပါမယ်အဲ့ဒီစောင်းနှံကြီးတွေကသွားညနေ9နာရီဆိုတာဘုန်းကြီးတို့တောရွာတွေမှာဆိုတာကတောပြူသူတွေတောသူလေးတွေကမလုပ်ရလဲအားလုံးအလှဆုံးပြင်ဆင်ပြီးတော့ရေကထွက်ရတယ်ရေကံမှာရေကထွက်ကြရတယ်ဒါရွာတွေကအားလုံးပဲညနေဆိုရင်ရေကထွက်ကြတယ်အဲ့ဒီသူတို့မှလည်းပြင်ဆင်စရာဒီချိန်ပဲရှိတယ်အဲ့ဒီချိန်ကြီးတော့ကျန်တဲ့ချိန်ကအလုပ်လုပ်နေရတယ်ဒီချိန်မှာကာလသားတွေကလည်းအဲ့ဒီရေကလမ်းလာကြည့်တယ်အဲ့တော့ဒီကလေးမလေးတွေကလည်းအလှပဆုံးပြင်ဆင်ပြီးတော့မှရေကထွက်တယ်အဲ့ဒီမှာဆရာကြီးကအဲ့ဒီစောင်းနှံနေကရေကလမ်းပေးပေါ့လေစောင်းနှံနေကဟိုဘက်ကကလေးတွေကရေကသွားစကားပြောပြောနဲ့သွားဒီဘက်ကဆရာကြီးကဒီကားနဲ့ဦးစင်းနဲ့စကားပြောပြီးတော့လာတယ်စကားပြောရင်းနဲ့လာပြီးတော့အဲ့ဒီရေခတ်တဲ့စိတ်ရောက်တဲ့အခါကျတော့ဆရာကြီးကရက်တယ်ရက်ပြီးတော့အဲ့ဒီမှာကလေးမလေးတွေဆိုတာအဲ့ဒီနန်းကရွာ3ရွာရှိတယ်ရွာ3ရွာမှာရှိတဲ့ကလေးမလေးတွေရေခတ်တာဆိုတော့အဲ့ဒီမှာအများကြီးပဲဘေးမှာစကားထိုင်ပြောနေကြတာတို့တချင်းဆူနေတာတို့ဘာလုပ်နေတာတို့အဲ့ဒီမှာအများကြီးပဲအဲ့ဒီနန်းမှာကြတော့ဆရာကြီးကရက်တယ်ရက်ပြီးတော့ဒီကံကြီးဖြစ်ပေါ်လာပုံကဒီကံကြီးဟာပဂတိတူးထားတဲ့ကံမဟုတ်ဘူးဒီဖျားကြီးတည်တဲ့အတွက်ကြောင့်ဒီမျိုးတွေကိုအုပ်ဖုတ်တာအဲ့လိုအုပ်ဖုတ်လိုက်တဲ့အတွက်ကြောင့်ဒီဖျားကြီးတယ်လို့ဒီကံကြီးဖြစ်တဲ့အကြောင်းတမိုင်းချောင်းတွေလျှောက်ပြောပြတာအဲ့လိုတမိုင်းချောင်းလေးတွေလျှောက်ပြောပြတော့ဒီရေကစိတ်မှာတော်တော်ကြာကြာလေးဒီနားမှာရက်ပြီးတော့စကားပြောတယ်ပြောပြီးပြီဆိုတဲ့အခါကျတော့မှဆရာကြီးကကဲဒီပြောလို့ဖျားစီသွားပြီဖျားဖူးအောင်ဖျားဖျားကိုလက်ပတ်ဖူးလက်ပတ်ဖူးပြီးတော့ဖျားရဲ့တမိုင်းချောင်းလေးတွေပြောပြအဲ့လိုဖူးပြီးပြန်လာတဲ့ခါမှလည်းဒီဆောင်တန်းလေးကပဲအဲ့ဒီမှာရေကဆင်းတဲ့ကလေးမလေးတွေသွားတဲ့ပုဂ္ဂိုလ်ကသွားပြန်တဲ့ပုဂ္ဂိုလ်ကပြန်စကားပြောပြောနဲ့အဲဒီကနေပြန်လာတဲ့ခါကျတော့ကြောင်းရောက်တယ်ကြောင်းရောက်တဲ့ခါကျတော့မှအဲဒီရိတ်တာကြောင်းရောက်တဲ့ခါကျတော့မှကဲဆရာကြီးကဥစဉ်ကဲဥစဉ်လည်းဖျားဖူးပြီးပြီဥစဉ်နေရာကြွားတော့ဆိုတော့ဆရာကြီးတဲ့စိုးစိုးကတော့ကျုပ်တရားတွေပြည့်စုံပြီလို့အောင်မေ့တာဆရာကြီးရဲ့အခုမပြည့်စုံသေးပါဘူးတဲ့ကိုယ်တိုင်ကဲကမ္မထမ်းဆရာရဲ့ကျွမ်းကျင်ပုံဘယ်လောက်ကျွမ်းကျင်နေဆိုတာကြည့်အရှင်ဘုရားတွေ့တဲ့တရားဘာမှမဟုတ်သေးဘူးလို့မပြောဘူးနော်မပြောဘူးပရိယေနဲ့တခါလေရေကလန်းကိုခေါ်သွားတာသူ့ရဲ့စိတ်ကိုဆွတ်ပေးလိုက်တာဒီသူ့ရဲ့စိတ်တွေကိုဆွတ်ပေးလိုက်တာအဲ့ဒီမှာရေစိတ်ရေကစိတ်မှာကလေးမလေးတွေစကားပြောကြတခြင်းဆိုကြအဲ့ဒီနေရာမှာအကြာကြီးနေကြတာအဲ့ဒီနေရာမှာဆရာကြီးကအကြာကြီးစကားပြောတာရက်ပြီးတော့အဲ့ဒီမှာရက်ပြီးစကားပြောပြီးဒီကိုရဲ့ဒီကိုတော်လေးရဲ့စိတ်တွေကိုတခါလေသူ့ရဲ့စိတ်တွေကိုစမ်းသပ်ပေးလိုက်တာအဲ့ဒီပြန်လာတဲ့အခါကျတော့မှကိုရိုလေးကဝန်ခံတယ်ဒါကြောင့်မို့ဒီဥရိယဘေယညံဆိုတဲ့ဖြစ်ပျက်ကိုသိတဲ့ညံရောက်ပြီဆိုရင်ဒီယောဂီဟာရှုမှတ်မှုကောင်းသလားမကောင်းဘူးလား
ကော
င်းပါရဲ့အမှတ်တွေကောင်းနေတဲ့အတွက်ကြောင့်မို့သောသောကပြောတယ်និဝရဏတွေကိလေသာတွေဝင်ခွင့်ရသေးလားတစ်ချက်မှတစ်ချက်ကိလေသာပယ်တတ်တစ်ချက်မှရင်တစ်ချက်ပယ်တယ်တစ်ချက်မှရင်တစ်ချက်ပယ်တယ်တစ်ချက်မှရင်တစ်ချက်ပါတယ်ဆိုတော့မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကိုပယ်တတ်နေတာတည်တင်ကတည်တင်ကဘလောက်ပယ်တတ်နေတာလဲမှတ်ချက်တိုင်းပယ်တတ်နေတာဆိုတော့အမှတ်မှမလွတ်တော့ဘဲနဲ့ထိုင်လဲမှရက်လဲမှသွားလဲမှစားလဲမှဆိုတော့မှတ်ချက်တွေမြဲနေတဲ့အခါကိလေသာဝင်ခွင့်ရသေးလားမရပါဘူးအဲ့ဒီတော့သူ့ကိုယ်သူကိလေသာကင်းနေပြီလို့မထင်ဘူးလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီဟာကိုဘုန်းကြီးတို့တခြားကမ္မထမ်းရေမောဟသေးတဲ့ကမ္မထမ်းဆရာကမဆိုင်သွားပြီကဲအမြလေးဝေပါအောင်ဓာတ်ုလေးပေးပါအောင်ဆိုရင်တော့သွားပြီတမတော့အခုမှဒီညံလေးမှာနံပါတ်၄ရှိသေးတယ်ဘယ်လောက်ပဲရှိသေးလဲနံပါတ်၄ပဲရှိသေးတယ်အထက်ကိုအများကြီးသွားအောင်မှာမဆိုင်ဖို့ဆိုတာအများကြီးသွားအောင်မှာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလူနာဟာဆရာရွေးရသလိုယောဂီဟာဘာရွေးရမှာလဲကမ္မထမ်းဆရာရွေးပါအရွေးမှားရင်ယောဂီဒုက္ခမရောက်နိုင်ဘူးလားမရောက်နိုင်ပါဘူးဒုက္ခရောက်သွားမယ်ဒါဘုန်းကြီးကဘုန်းကြီးကိုနိုင်ငံညာသားတယောက်ကိုယ်တိုင်ဘုန်းကြီးစီကိုလာမေးဘူးလို့အဲ့ဒီမှာနိုင်ငံညာသားအဲ့ဒီပုဂ္ဂိုလ်ကယဟန်ပြုတယ်ယဟန်ပြုပြီးတော့တရားထုတ်နေတယ်အဲ့ဒီမှာတရားအထုတ်နေတဲ့အခါမှာဆရာတော်ကြီးကိုယ်၌ကတရားမပြတော့တရားမပြတော့ခရီးတွေထွက်နေတယ်အခုလိုအမေရိကန်တို့ဘာလို့ကြွနေတယ်ပေါ့ကျောင်းမှာကကမ္မတန်းဆရာငယ်လေးတွေနဲ့တရားပြအဲ့ဒီတော့ရေရှည်ကြတော့ အဲ့ဒီဆရာတော်ကဒီမှာအမေရိကမှာနေတယ်အမေရိကမှာဝါဆိုတယ်အမေရိကမပြန်ဘူးအဲ့လိုဆိုတော့ဟိုမှာကတကယ်ကိုလေးစားလောက်တဲ့ကမ္ဘာဆရာမရှိတော့မရှိတဲ့အခါကလည်းကြတော့ तू ဟာဒီမှာဝါမဆူဖြစ်တော့ဘူးတခြားကိုသွားဝါဆိုတော့မယ်ဆိုတော့ဆရာတော်ကြီးစီလှမ်းလျှောက်อ่ะလှမ်းလျှောက်တော့ဆရာတော်ကြီးကခွင့်မပြုခြင်းခွင့်မပြုခြင်းလဲအရှင်ဘုရားကိုယ်တိုင်ပြန်လာရင်တပည့်တော်နေမယ်အရှင်ဘုရားမပြန်လာနိုင်ဘဲနဲ့တော့တပည့်တော်မနေနိုင်တော့ဘူးတပည့်တော်လည်းပဲကိုယ့်အတွက်ကိုယ်လှုပ်ချင်သေးတယ်သွားချင်သေးတယ်ဆိုတော့အဟောဆရာတော်ကြီးကမလွတ်ချင်ပေမဲ့ကဲတပည့်တော်သွားတော့မယ်ဗျာဆိုပြီးလာပြီးတော့ဘုန်းကြီးစီရောက်တဲ့အခါကျတော့ဒီအကြောင်းကိုလျှောက်ပြတယ်လျှောက်ပြပြီးတော့သူကတပည့်တော်ကမ္မထမ်းဆရာရွေးချယ်တင်သလားမရွေးချယ်တင်ဘူးလားလို့မေးပါတယ်ဘုန်းကြီးကရွေးချယ်တင်တယ်ဒါပဲပြောလိုက်တယ်ဘာကြောင့်လဲဆိုကမ္မထမ်းဆရာအညံ့နဲ့တွေ့ရင်ဒုက္ခရောက်သွားမယ်ဒါကြောင့်မို့ကမ္မထမ်းရေဝပြီးတော့နေတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းမပြတ်ချင်းချာအထုတ်တယ်အားထုတ်တဲ့အခါအားထုတ်ပြီးတော့လည်းပဲကိုယ်တိုင်လည်းထိုက်တဲ့နဲ့ဉာဏ်ပြည့်စုံနေရမယ်။အဲဒီလိုပြည့်စုံပြီးတော့ခေါ်တဲ့ခံမှလည်းပဲကိုယ်တွင်းနဲ့ရှင်ပြီးခေါ်ရမယ်။ဘာနဲ့ရှင်ခေါ်ရမှာလဲ။စာတွင်းကြီးတယ်မဟုတ်ဘူးကိုယ်တွင်းနဲ့ရှင်ပြီးခေါ်ရမယ်။အဲဒီလိုနောက်ပြီးတော့ကမ္မထမ်းရေဝါတယ်ဆိုတာလည်းပဲရဲရှည်လန့်နဲ့ချီပြီးနှစ်နဲ့ချီပြီးအားထုတ်နေတဲ့ပုဂ္ဂိုလ်ကိုတရားဆွေးနွေးဘူးတဲ့ပုဂ္ဂိုလ်တရားညွှန်ကြားဘူးတဲ့ဆရာသမားမျိုးဖြစ်တဲ့ဟုတ်တယ်မလားအဲ့လိုပုဂ္ဂိုလ်မျိုးကိုအမိကိုရပြီဆိုရင်ကမ္မထမ်းဆရာဟာတရားကြီးဝါနေပြီရောဟင်ရဲ့အတွေ့အကြုံတွေများနေပြီအဲ့လိုအတွေ့အကြုံတွေများနေပြီဆိုတဲ့ပုဂ္ဂိုလ် ਨੇ တရားထုတ်ရရင်ကိုဟာကိုလမ်းလွဲသွားရင်တောင်ကမ္မထမ်းဆရာကတက်ပြီးမယ်လမ်းလွဲသွားရင်ဘာလုပ်ပြီးမှလဲတက်ပြီးလိမ့်မယ်အဲ့လိုတက်ပြီးလို့ကမ္မထမ်းဆရာတက်တဲ့လမ်းကြောင်းအတိုင်းလျှောက်သွားရင်လမ်းဆုံးတာ ਨੇ ဘာတွေ့မလဲเออกัมปทันเสียหญ่นจ้าได้ไล่นาพี่จิ่นต้องยินผิดผิดซုံนาเนี่ยไม่ใส่เหมือนหอดมั้ยล่ะเอ๊ะถ้าเป็นพ่อพี่รู้โยคีเนี่ยถ้าเจ้าหมูอกุดีมาตะเนียตะทายต้วมามาเตียไม่ยะดีผู้สุยินเนี่ยแล้วสอพญาก็ตูฮ้อเนี่ยดีตรีปทานเตียไอ้ไล่นาจิ่นต้องยินเอ๊ะหลุจิ่นต้องอ้าทุ๊ดเดปู่กูอ้าทุ๊ดเดกันมาตะทายนี้ตะทายนี้ပြောราหมูกูเนาะဘုံလိကတာချိန်ဖန်များစွာဆက်မပြတ်အထုတ်ရမယ်ရှင်းမှတ်နောက်မှစအောင်အထုတ်ရမယ်လို့ဆိုလိုတယ်အဲ့လိုအထုတ်လို့ရှိရင်မင်းတထိုင်တွင်းနဲ့တရားရနိုင်တယ်တဲ့ဘယ်နှထိုင်တွင်းလဲအေးတရားရဖို့နေတထိုင်တွင်းလေးမှတရားရသွားတခင်လို့မှတထိုင်တွင်းမှတရားမရသေးဘူးဘာရမီပြည့်ပြည့်စုံသေးဘူးဆိုရင်ဆက်ပြီးတော့မင်းအထုတ်တဲ့စိတ်ဓာတ်ကြမနေနဲ့တဲ့ဆက်ပြီးဒီတိုင်းဆက်အထုတ်သွားရင်နောက်ဆုံးဒီမိမိကျမ်းမာနေစဉ်မှာတရားမရသေးဘူးဆိုရင်တောင်မှတေးရညောင်ဆောင်မို့ရောက်တဲ့အချိန်လေးမှာမင်းဒီတိုင်းရှုမှတ်သွားရင်တေကန်နည်းစဲစဲမှာဗာရနိုင်တယ်ရှင်သန္နမထေလို့ဘယ်သူကဲ့သို့ရှင်သန္နမထေအေးရှင်သန္နမထေကဲ့သို့တရားတူရနိုင်တယ်ဒါကြောင့်ဒီတတိပဌံတရားဟာအာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားတကယ်ကိုလက်တွေ့ကိုယ်တိုင်ကြင့်ကြံအာထုတ်ထိုက်တဲ့တရားလားအမထုတ်တိုက်တဲ့တရားလားအမထုတ်တိုက်တဲ့တရားပါဗျာဒီလိုဆိုရင်ဒီတိုင်းကြင့်ကြံအာထုတ်သွားရင်အဲ့ဒီတရားရနိုင်တဲ့ဂုံကြီးတွေမိမိတို့ရောမရနိုင်ဘူးလားမရနိုင်ပါဘူးဗျာဟေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဌံတရားကိုသာဆက်လက်ပြီးတော့မိမိတို့ဒီမှာသင်ကြားထားတဲ့အတိုင်းမိမိတို့အိမ်မှာရောက်ရင်လည်းပဲအချိန်လေးပေးပြီးတော့မိမိတို့ဆက်လက်ပြီးတော့ကြင်ကြံပွားများအာထုတ်လို့မိမိတို့ကကျင့်ကြံအားထုတ်လို့စိတ်တည်ခြင်းမှုတမာရီတရားတွေရလာမယ်။အဲ့ဒီတမာရီတရားတွေထက်သန်အကောင်းစွာရလို့ဆရာသမားအကောင်းနဲ့တွေ့ပြီးတော့တခါနဲ့ဆက်လက်ပြီးတော့ဆရာသမားရဲ့ညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်သွားမယ်ဆိုရင်တထိုင်အတွင်းမှလည်းတရားရနိုင်သည်ဟုတ်တယ်မို့လား။ဒီလိုမှမရသေးရင်ဘယ်အချိန်မှရနိုင်တယ်။ဟေးဒါကြောင့်တတ္တအသေးကွန်တော်မရဏကာလီတမတိတိဟောတိတထာထိုသေးကံဤဆဲဆဲချင်းခါကာလ၌တထာထိုတထိုင်တွင်းမှတရားတို့ကိုမရသေးဘူးဆိုရင်မရဏကာလေသေးကံဤဆဲဆဲချင်းခါကာလ၌သမတိတိကိလေသာဝုဥကောင်းပြတ်တဲ့သမတိတိယဟန္တာကြီးသည်ဟောဒီစင်စင်မသွေးဖြစ်နိုင်ပါပြီတတိလုံးတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းလိုင်းနာပြီးတော့နောက်ဆုံးချိန်ထိအောင်တရားကိုအဖို့ပြုပြီးတော့ ရှုမှတ်ပွားများအားထုတ်နိုင်ကြတဲ့ပုဂ္ဂိုလ်တို့များဖြစ်ကြပြီလျင်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုဆက်လက်ပြီးတော့ရှေးတည်တံ့တို့တဲ့ပြွန်ပွားအောင်သာသနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။